to the Voice of America in Burmese.
မင်္ဂလာညချမ်းပါသတင်းများရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ9ရက်ဗုဒ္ဓဟူးနေ့ညဖက်9:30အထိအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ2532တိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်လောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်လင်းဦးပါဒီညနားဆင်မဲ့တရင်နေ့ထဲမှာတော့မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လည်လွတ်မြောက်လာပြီးနိုင်ငံရေးဝန်ကြီးမက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့ပဲဆန္ဒမဲတွေပြေးခဲ့ကြပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တန်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပါရှင်။ကချင်ပြည်နယ်ရင်းကစစ်ပွဲတွေကြောင့်ထွက်ပြေးတိမ်ရှောင်ရင်းပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ရေးအစိုးရနဲ့မြန်မာတပ်မတော်ပူးပေါင်းလှုပ်ဆောင်နေတဲ့သတင်းတွေထွက်ပေါ်လာပါတယ်။
ဒီတစ်ချောင်းပြည်တော်လို့သူဒီကိုကေထုတ်တဲ့နေရာမှာကတော့တတ်မတော်နဲ့တော့မထိုင်ဘူးလို့မလို့ဘူးလို့ကျွန်တော်အဲ့လိုပြောလို့တာပ
ါ KIA ပြောခွင့်ရသူဘုံမိုးနော်ဘူးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့မောက်တုံရသည်ကြောင့်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်စခန်းကရိုဟင်ဂျာတွေကိုရောဂါကူးစက်နိုင်ခြင်းရှိတဲ့ပေါ်ဆိုရင်မှုတွေရှိလာနေတဲ့အကြောင်းကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံနဲ့အီရန်ကြားရယူခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်အောင်စုကနှုတ်ထွက်လိုက်တဲ့သတင်းနဲ့မလေးရှားနိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲသတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မသိငိထိုက်တို့ကပြောပြပေးကြပါအောင်ရှင်
။မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လည်လွတ်မြောက်လာပြီးနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လွတ်မြောက်လာသူ၃ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပုံရကြောင်းလဲ Twitter နဲ့ Internet လူမှုကွန်ရက်ကနေသမ္မတထရန့်ကဒီနေ့ပဲပြောလိုက်တာပါ။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်တို့ရဲ့ထိပ်သီးတွေ့ဆုံပွဲအတွက်ကြိုတင်ဆင်ဆီဖို့ဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးတဲ့နောက်ဖက်ဆီကန်အမေရိကန်နေလွတ်မြောက်လာတာလည်းဖြစ်ပါတယ်။သမ္မတအင်ဂျီရောကဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အမေရိကန်၃ယောက်ကိုပြန်လွတ်ပေးလိုက်တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကိုကျေးဇူးတင်ကြောင်းနဲ့စစ်စေနာကောင်းကိုပြတ်တဲ့လုပ်ရဖြစ်ရှုမြင်ကြောင်းပြောဆိုကြတာပါ။ဖက်ဆီကန်ကြီးရတဲ့ကိုရီးယားနိုဝယ်ဘွားအမေရိကန်နိုင်ငံသား၃ဦးနဲ့ပျုံယန်သိပ္ပံနယ်နည်းပညာတက်သူမှစာသင်ကြားပို့ချပေးခဲ့ကြဘူးတဲ့တိုနီကင်နဲ့ကင်ဟန်ဆုံတို့ကိုတော့အစိုးရဆန့်ကျင်တဲ့လုပ်ရတွေမှာပါဝင်ပတ်သက်မှုအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နေ့ထဲမှာပဲသိရစီဖက်ဆီကန်ထားရတာပါ။နောက်တူးဖြစ်တဲ့ကင်တုံချီကိုတော့2015အောက်တိုဘာလတဲ့နိုင်ငံရဲ့မြောက်ဖက်ရန်ဆုံမြို့မှာဖမ်းဆီးခဲ့ပြီးတရှုံမှုနဲ့2016ခုနှစ်ကအလုချမ်းနဲ့ထောင်နှံစနစ်ပြည်ထောင်စီရင်ထားပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံပြီးတရင်ပတ်နိုင်ငံချာမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုထပ်မံတွေ့ရောက်ခဲ့တာပါပထမတရင်ခီးစဉ်ကတော့မြောက်ကိုရီးယားခေါင်းဆောင်ရဲ့ရည်ရွယ်ချက်အမှန်ကိုသိနိုင်မှုရည်ရွယ်ပြီးအခုဒုတိယတစ်ခေါက်ကတော့ခေါင်းဆောင်နှစ်ယောက်ထိပ်သီးတွေ့ဆုံမှုအောင်မြင်ဖို့အခြေခံမူပေါင်းတွေအခြေအနေတွေကိုဖန်တီးဖို့ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ကိုရီးယားကျွမ်းဆောင်မှာငင်းချင်းရရှိဖို့မြောက်ကိုရီးယားနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်ဘက်ကတရည်တန်ချထားကြောင်းလည်းခီးစဉ်တွင်ပြောဆိုခဲ့ပါတယ်
အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားလွန်ခဲ့တဲ့3နှစ်လောက်ကရရှိထားတဲ့နျူကလ িয়ার ဆန်ရသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကတိပြုပြောဆိုလိုက်ကြပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းယက်လက်ဒရင်းကတော့သဘောတူညီချက်ပြည့်ပြည့်မသွားသေးတဲ့အကြောင်းဒီကနေ့ပဲပြောပါတယ်။ပြင်သစ်သမ္မတအီမန်နျူရယ်မာခရွန်နဲ့အီရန်သမ္မတဟာဆန်ရူဟာနီတို့နှစ်ဦးဒီကနေ့စကားပြောဖို့ရှိသလိုတနင်္လာနေ့ကျရင်ပြင်သစ်ဒီတိန်နဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေအီရန်အရေးဆွေးနွေးဖို့ရှိကြောင်းလဲပြင်သစ်နိုင်ငံခြားရေးဝန်ကြီးက RTL အသံလွှင့်ဌာနကိုပြောခဲ့တာပါ။ရုရှားနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေဟာလဲမော်စကိုမြို့တော်မှာမနေ့ပြန်အီရန်နဲ့ဆွေးနွေးဖို့အစီအစဉ်ထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်း2015အီရန်နျူကလ িয়ার သဘောတူညီချက်ကိုကာကွယ်ဆောင်ရှောက်ဖို့ပြောဆိုခဲ့တယ်လို့သဘောတူညီချက်ကထွက်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်အပေါ်စိတ်မကောင်းကြောင်းလည်းပြောဆိုပါတယ်။ဥရောပသမ္မတ EU ရဲ့ပူရယ်ထုတ်ပြန်ချက်မှာတော့အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်ဖို့ရည်မှန်းထားတဲ့သဘောတူညီချက်ဟာအခုအချိန်မှာအလုပ်ဖြစ်နေပြီးတန်းခတ်မှုတွေဖယ်ရှားပေးထားတဲ့အတွက်ကုန်သွယ်ရေးနဲ့ဆက်ဆံရေးမှာအပေါင်းလက္ခဏာအကျိုးဆက်တွေရှိနေကြောင်းဖော်ပြပါတယ်။သမ္မတထရန့်ကတော့တစ်ဖက်သက်ဆန်ပြီးဘယ်တော့မှမရှိတဲ့စာချုပ်အဖြစ်အပြင်းထန်ဝေဖန်ပြီးမနေ့တုန်းကပဲနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။သဘောတူညီချက်အရဖေရှားပေးထားတဲ့အီရန်ပေါ်ပိတ်ဆို့တန်းခတ်မှုအလုံးကိုလည်းချက်ချင်းပြန်လည်ကျင့်သုံးမှာဖြစ်ကြောင်းအင်ဂျူရောတန်တမန်ဆောင်ကနေသမ္မတကမနေ့တုန်းကတရားဝင်ကြေညာခဲ့ပါတယ်ရှင်။
American Bo Tolay Agency CIA Tolay Winner Hall Pi, Tutia Nyan Chai Mulapide, Gina Hospital, Agency A GKP, Tibu Kanye, Teluto Tolay Kobdima, Jana Sisinibare, Jana Sisibo Dumaro, Yolin Tale Tai, CIA Pitanes, Joy Nisidine, Ponga Murishin and Kisarigu, Mimianga Jaraba, CIA Tutia Chigaro, Ubin and Y Pansi Tale Durigu, Pumu Sesamu, Kisau, Tokanejo, Pioso Tobare, America Tolay Tawemaro, CIA Sijon Yu in Patalu, Migonia, a Yipa Elu Yusaredu, Namia Sasam Shivimele, American Angay Lokaga, Parties Rechilune, Chinijo, Sua Lunganema, Yakani Chima, CIA Lungan Bawane, Sasa Yu, Timigoninetu, Tigama Sue Mule, Toponi Bare, Taimele, CIA Tawanigu, Liwa Tansang, Matemisha Nigel, Muse Me to Chigani, Jana Wajo, Amya, Ayo Sekana to Tiole, Chilan Lala Shinibare, CIA Ma, Nipon Tose Joja, Mutangere, Tutia Nyan Chaimu has.
ဆုံးဖြတ်ချက်ခိုင်မာတည်ကြည်သူဖြစ်ထောက်လိုင်းလုပ်ငန်းတွေကိုဦးဆောင်နေတဲ့ရှိမဲ့သူဖြစ်နေလေအကဲကတ်တွေနဲ့လုပ်ပေါ်ခံပြကြပါမှတ်ချက်ပေးပြောဆိုထားကြပါတယ်အာဖဂန်နိုင်ငံမြို့တော်မှာဒီလာတဲ့ဒုတိယအကြိမ်ကြီးမားတဲ့ဘုံခွဲတိုက်ခိုက်မှုအဖြစ်ကာဗူးမြို့တော်အနောက်ပိုင်းနဲ့အလဲပိုင်းကနေရာတချို့မှာဒီကနေ့မွန်လွဲပိုင်းကအသေးခံဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ ွယ်ဌာနချုပ်ရှေ့ရနေရာမှာစစ်သွေးကြောင့်အများပြားကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒုတိယတိုက်ခိုက်မှုကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့နိုင်ငံတကာကုမ္ပဏီရုံးတွေရှိရာရှာအီနော်လူကုန်တန်ရက်ကွက်မှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နစ်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုနှစ်ခုစလုံးမှာစစ်သွေးကြောင့်တွေဟာအနည်းနာကစောင့်တွေမှာခိုးအောင်နေခဲ့ကြတဲ့အတွက်လုံချုံရေးတိုက်ဖွဲ့တွေလိုက်လံရှင်းလင်းခဲ့ရတယ်လို့လည်းပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကတော့အနည်းအနာအဆောက်အုံတွေမှာရှိနေသူတွေကိုဘေးလွရာရွှေ့ပြောင်းပေးခဲ့ရပါတယ်။တိုက်ခိုက်မှုအတွင်းဒဏ်ရာရသူ6ဦးကိုအနည်းအနာကစီးရင်တွေကိုပို့ဆောင်ပေးခဲ့ကြောင်းလည်းအာဖဂန်လူထုကျန်းမာရေးဌာနကပြောပါတယ်။ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးရှင်။
ဒီရိုအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရိုအမေရိကန်တန်မြန်မာဝတ္တာအစီအစဉ်ရဲ့ပေါ်လို့နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့ပဲမဲပေးခဲ့ကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ Bison Nation ရဲ့ညွန်မောင်းဆိုးရအနေနဲ့ပုတ်ကတိကအနိုင်ရလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဝန်ကြီးချုပ်နာဂျေရာဆာ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့အသက်90နှစ်အရွယ်ဝန်ကြီးချုပ်ဟောင်းမာတီယာမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွန်မောင်းဖွဲ့ရဲ့စင်ခေါ်မှုနဲ့လည်းအပြင်းထန်ရင်ဆိုင်နေရတာပါ။ဝန်ကြီးချုပ်ဟာသူကြီးကြပ်ရတဲ့နိုင်ငံပိုင်းယင်းနှမြုပ်နယ်မှုပိုင်ရဲ့ဗန္ဒာရေးရှုပ်တော်ပုံလေးလူချိုက်နေတဲ့အယောင်ကိုစီချမ်းမှုဥပဒေစီချောင်းချေလက်နဲ့စင်းစားပြီးထိခိုက်ခဲ့ရတဲ့အခြေအနေတွေကြောင့်နိုင်ငံရေးအရာလဲထိနာနေပါတယ်။ဝန်ကြီးချုပ်ဟောင်းမာတီယာကတော့ဝန်ကြီးချုပ်နာချင်းနဲ့ရှင်ပြိုင်မှုသူ့ရက်ထက်မှာဒုတိယဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ပူပြီးလင်းလူချင်းဆက်ဆံမှုနဲ့ထောင်ချနေတဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဦးဆောင်တဲ့နိုင်ငံရေးအင်အားစုတွေနဲ့လည်းပူးပေါင်းခဲ့တာပါ။မလေးရှားနိုင်ငံမှာလွတ်လပ်ရေးရခဲ့ပြီးနောက်1958ခုနှစ်ကစလို့အုပ်ချုပ်လာခဲ့တဲ့အနာရဘရိုက်စနေရှင်ရဲ့အနေနဲ့ရွေးကောက်ပွဲမှာဒုတိယအချိန်ဖြစ်ထောက်ခံမဲတွေဆုံးရှုံးနိုင်တဲ့အလားအလာတွေရှိနေပေမဲ့အစိုးရကရွေးကောက်ပွဲစနစ်ကိုပြင်ဆင်ထားတဲ့အတွက်လွတ်တော်မှာအများစုဖြစ်အနိုင်ရနိုင်တဲ့အခြေအနေတွေလည်းရှိနေစေဖြစ်ပါတယ်။ဒီနေ့မဲပေးတဲ့နေ့မှာပဲလက်ကန်ဖုန်းတွေထဲမှာဘယ်သူမှမသိရတဲ့ပြပကနေခေါ်ဆောင်မှုတွေဇက်တိုက်ဆိုသလိုဝင်လာတဲ့အတွက်စီယုံအဖွဲ့တွေနဲ့ဆက်သွယ်လို့မရတဲ့အခြေအနေတွေကြုံရကြအောင်လဲနှစ်ဖက်စလုံးကဆွဆွဲချက်တွေထုတ်ပေါ်ခဲ့ပါတယ်။ရွေးကောက်ပွဲမဲရလာတဲ့ကိုတော့ဒီနေ့နောက်ပိုင်းစတင်ချိန်ချနိုင်မယ်လို့မျှော်လင့်ရပြီးမနေ့ပြန်ချတာပဲနဲ့မနေ့ပိုင်းထိဆက်လက်ချိန်ညှာသွားလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။
ဩစတြေးလျနိုင်ငံမှာနှစ်နိုင်ငံသားခံယူထားသူတွေလွတ်တော်တာဝန်ထမ်းဆောင်ခွင့်ကိုတမျှတဲ့တပ်တန်း138နှစ်ရှိအခြေခံဥပဒေပြဋ္ဌာန်းချက်အရလွတ်တော်အမတ်၅ဦးတို့နှုတ်ထွက်ကြရမှာဖြစ်ပါတယ်။လေဘာပါတီကအထက်လွတ်တော်အမတ် KT Galeha ကအနေနဲ့2016ခုနှစ်မှာရွေးကောက်ခံရပြီးတဲ့နောက်ဗြိတိန်နိုင်ငံသားအဖြစ်ကနေမစွန့်လွတ်ထားတဲ့အတွက်လွတ်တော်အမတ်အဖြစ်အရေးချင်းမပြည့်မီကြောင်းတရားရုံးချုပ်ကဒီကနေ့ပုတ်ထူးနေ့မှာဆုံးဖြတ်ပါတယ်။ဒါအပြင်လေဘာပါတီကအောက်လွှတ်တော်အမတ်3ဦးတတိပုဂ္ဂလလွှတ်တော်အမတ်2ဦးတို့ပါဝင်တဲ့အောက်လွှတ်တော်အမတ်4ဦး တို့လည်းအလားတူကိစ္စကြောင့်ပဲလွတ်တော်အမှတ်အဖြစ်ကနေနှုတ်ထွက်ဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။အခုလိုလွတ်တော်အမှတ်တွေနှုတ်ထွက်ရတာကြောင့်အထူးရွေးကောက်ပွဲတရက်ကိုကျင်းပချရမှာပါ။အထူးရွေးကောက်ပွဲကတော့အောက်လွတ်တော်မှအများစုနေရာရထားတဲ့လက်ရှိဝန်ကြီးချုပ်မာကွန်တန်ဘူးရဲ့အာနာယလစ်ဘရယ်နက်ရှင်နယ်ညွန်ပေါင်းအဖွဲ့အတွက်အမှတ်တနေရာပို့ပြီးတော့ရသွားစေနိုင်ပါတယ်။အထက်လွှတ်တော်အမတ်ဂလကာရဲ့နေရာမှာတော့လေဘာပါတီကကိုယ်စားလှယ်တဦးနဲ့တိုက်ရိုက်အစားထိုးမှာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ဆောင်ကအစ်မင်းလူညွန့်ရေးစီမံနေတဲ့အချင်းထောက်တစ်ခုမှာထောင်စုပူမှုဖြစ်ရာကရက်တပ်ဖွဲ့ဝင်၅ဦးသေဆုံးပြီးတဦးလည်းတစားကန်ဖြစ်ဖမ်းဆီးခံခဲ့ရပါတယ်။အဒီကယုံတွင်အချင်းသားတဦးလည်းသေဆုံးခဲ့တာပါ။မိသားစုဝင်တွေပြစ်ပို့တဲ့အစားတောက်တွေကိုစစ်ဆေးရမှာအချင်းသားရဲ့မချင်းမနဲ့ဒေါသထွက်ရာကဒီပုတ်မြို့မှာရှိတဲ့မိုဘိုင်းရက်တပ်ဖွဲ့ဌာနချုပ်မှာထောင်စုပူမှုဖြစ်ခဲ့တဲ့အကြောင်းအင်ဒိုနီးရှားအမျိုးသားရက်တပ်ဖွဲ့ပြောခွင့်ရမိုဟာမက်အယ်ပါကပြောပါရယ်။ထောင်စုပူမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းအဲဆီသွေးကြောအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပေမဲ့ပြောဆိုချက်ကမမှန်ကြောင်းရက်တပ်ဖွဲ့ပြောခွင့်ရသူကငြင်းဆန်ခဲ့ပါရယ်။စုပူမှုဖြစ်တဲ့ရက်ထနိုင်ချုပ်နဲ့အနီးနားကရက်စကန်တွေကိုတက်ခတ်ဖို့ကြံစည်နေရလို့တန်ရရှိသူစစ်သွေးကြောသုံးဦးတော့မကြသေးငါပဲရက်တပ်ဖွဲ့ကဖမ်းဆီးခဲ့ပါရယ်။
မြန်မာနိုင်ငံကိုမနစ်အင်ကာနေကဆက်ရောက်ခဲ့တဲ့အင်္ဂလိပ်ဘောလုံးကလပ်အသင်း Leeds United အသင်းကဒီကနေ့မှာတော့မြန်မာ National League လက်ရွေးစင်အသင်းနဲ့ချစ်ချည်ရေးပွဲကစားခဲ့ပါတယ်။ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားနေတယ်လို့ဆွတ်ဆွဲခံရတဲ့မြန်မာနိုင်ငံကို Leeds United တွားရောက်ခဲ့တဲ့အပေါ်မကျေနပ်မှုတွေလည်းရှိနေတာပါ။သူ့ရဲ့မြန်မာခီးစဉ်အပေါ်ပြည်တင်လွှတ်တော်အမတ်တွေအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International တို့ကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။စစ်တပ်ရဲ့လက်ချက်နဲ့ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ပဲထွက်ပြေးရတဲ့နိုင်ငံကို Leeds United အနေနဲ့မသွားသင့်ဘူးလို့ဝေဖန်နေကြတာဖြစ်ပါတယ
်ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မှတင်ပြထိုက်တော့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်တော့ပါမယ်ကချင်ဒေသစစ်ပွဲတွေကြောင်းပေးလို့ရတဲ့တင်းရှောင်နေရတဲ့ဒေသခံပြည်သူတွေကိုကက်ထုတ်ရေးလုပ်ငန်းမှာမြန်မာတပ်မတော်ကပါဝင်လာမယ်ဆိုရင်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ကဒီကနေ့ပြောဆိုလိုက်ပါတယ်။တကြော့ပြန်ဖြစ်လာတဲ့လီဒိုလမ်းမကြီး၊တနိုင်း၊ကာမိုင်း၊အင်ဂျန်ရန်ဒေသတွေကစစ်ပွဲတွေကြောင်းထွက်ပြေးတင်းရှောင်ရင်းပိတ်မိနေတဲ့ပြည်သူတွေကိုကက်ထုတ်ရေးအတွက်အစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းလှုပ်ဆောင်နေတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက် KNA ဖက်ကအခုလိုသတိပေးပြောဆိုလိုက်တာပါ။ဒီအပိုင်းအတွင်းကချင်ပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကုညာဝင်းအောင်ကမင်းမြရမှာကဲအေးတက်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ပုံမူကြီးနော်ဘူးကအခုလို့စပြောပါတယ
်ခုလိုလိုဒီနောက်ဆုံးကတော့တိုက်ပွဲကပြင်းထန်တဲ့တိုက်ပွဲတွေကတော့မရှိဘူးဒါပေမဲ့မနေ့တနေ့စပြီးတော့တပ်တော်ဘက်ကသိကြီးအားနေတော်တော်များများပြန်ထုလာတယ်နော်တနိုင်းတက်မှာလေတုံတန်းတက်မှာလက်သိကြီးအားဒီပြန်ရှိတယ်နောက်ဒီအင်ဂျင်နီယာမြို့နယ်ပေါ့အင်ဂျင်နီယာမြို့နယ်ပေါ့ကေရဲ့အတက်ကြီးလေးနေမဲ့ကမှလည်းစီရသည်ဒီနေ့လည်းပြန်ကြည့်ပါသေး။နောက်ပြီးတော့ဒီစီဖွင့်ညွန့်နယ်ပေါ့အဲ့ဘက်မှလည်းစီရင်အားတွေပြန်ကြည့်လာတယ်ဆိုတော့တိုက်ပွဲကတော့ပြန်ဖြစ်လာနိုင်တဲ့အနေအထားဖြစ်ပါလေ။ပြန်ဒီမှာအသင်းကလာနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ခင်ဗျ။ဟိုပြီးခဲ့တဲ့ရက်ပိုင်းကကချင်စစ်ဆောင်ပြည်သူတွေကိုကယ်ထုတ်နိုင်မှုအတွက်ဒီတောင်စုအစိုးရနဲ့မြမတက်မတော်တို့ပူးပေါင်းစီစဉ်ခဲ့တယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေဘက်ကပြောပါတယ်ဒီလိုမျိုးစစ်ဆောင်ဒေသခံတွေကေဇယ်ရေးမှာမြမတက်မတော်ကဝင်ရောက်လုတ်ကင်နေတာကပြဿနာရှိတယ်လို့ KNA ဘက်ကလည်းပြောနေတန်ကြားရပါတယ်ဘလို့သဘောမျိုးပါလဲဘုံကြီ
းဟုတ်ကဲ့ပါဒီစစ်ဆောင်ပြည်သူလူထုတွေကိုကေထုတ်တဲ့နေရာမှာတက်မတော်ဒီပါလာလို့ရှိရင်တော့တိုက်ပွဲကတော့ဖြစ်ตาไหนပါတယ်ဒါတော့နောက်ပြီးတော့တပ်မတော်ရဲ့ဒီပစ္စည်းတွေဒီလက်နဲ့ခင်းရမ်းဒီတင်ဆောင်လာလို့ရှိတော့ဒါဒီတိုက်ပွဲတွေဖြစ်လာနိုင်ပါတယ်ဒီစစ်ချောင်းပြည်သူလူထုဒီကိုကေထုတ်တဲ့နေရာမှာကတော့တပ်မတော်နဲ့ကတော့မဆိုင်ဘူးလို့မလိုဘူးလို့ကျွန်တော်အဲ့လိုပြောလို့တာပါဥပမာ KC ရဲ့အဖွဲ့တွေပေါ့နော် KC ရဲ့အဖွဲ့တွေဘာရာရဲ့အတင်းအဖွဲ့တွေကိုငြိမ်းရဲ့တင်းနဲ့ဖွဲ့ပြီးသူ့ရဲ့တာဝန်ဖြစ်ပါလေလို့ကျွန်တော်အဲ့လိုပြောလို့တာပါအဲ့ကနဲ့တပ်မတော်နဲ့ပြန်ပါလာလို့ရှိရင်တော့အဲ့ဒါမတော်တဆထိတွေ့ရင်ဆိုင်တိုက်ပွဲကြီးလည်းဖြစ်လာနိုင်ပွဲရှိပါလေ
ဟုတ်ကဲ့အဲ့တော့ဒီနေ့ကျွန်တော်တို့ကြားရတဲ့သတင်းလေးအရဆိုရင်ကချင်စစ်ဆောင်ဒေသခံယာကနန်းလောက်ကိုပေါ့လေဟိုလုံခြုံတဲ့နေရာတွေကိုထပ်ပြီးပြောင်းရွှေ့တယ်လို့ကြားရပါတယ်ဒါပေမဲ့သူတို့ထွက်ပြေးသွားတော့ကထောင်ကနန်းဆိုတော့စစ်ဆောင်ပြည်သူတွေကတောတွေတောင်တွေတမ်းမှာစက်ပိုးနေရာတော့မဲ့လားဘယ်လိုသိထားရပါလဲခင်ဗျ
Okay, ba. Si ba ga. Uma o ta ma kha ni ong ma pe ka ti chong ti do lo tho di ti chu wa ro di mi chi na pe ko thwet la da. Da mae a chan de ba de to ma tong ma le chan de ba de. Naw pi ro di yin yang nyam myu ne pe ka ti do lo tho di le to ma tong ma a chan de ba de. Tu ru ye yu a di ko ro sut no ji ma to ma tong ma di de pi nya ne ya sha pi ma คุณว่าเนี่ยเดี๋ยวปีตุลุทุกที่สิเดี๋ยวไปเลยโอเคครับตัวนี้ว่าอย่างนั้นเนี่ยท้องเราสิเดี๋ยวที่เที่ยงก็คือที่นิวบอมาเปลี่ยนเยอะแต่เราที่อาจจะไปเยอะที่สุดเดี๋ยวจะเป็นเรื่องที่ดูเลยจานเนี่ยที่ท้องเนี่ยเจ้าเราจานเดี๋ยวเราจะต้องขึ้นมาบ้างเลยองค์เราไปก็ที่ไหนไปก็องค์เราไปก็รอท้องเนี่ยเจ้าเราสิไม่รู้จะต้องทิ้งไปเลยแต่เราที่จะเดินเที่ยวเราไม่เคยเห็นเนาะขึ้นมาหน้าบ้าง
ดีจริงจังยังเป็นมาโรยาจีกนั่งก็รอเออเราชิมแล้วจะน้องขึ้นมาบ้างเลยแต่จะน้องขึ้นมาหน้าบ้างโอเคโอเคคุณยังว่ายังเต็มใจต่อรับใช่เป็นอะไรสิ่งก็มาหมดตรงยาดีนี่ก็ล่ะนะจู่ฟรุ่งจ้าตัวกระตือมาโชคกับยาคุ้มเส้นนั่นเช่นเนี่ยแต่บ่าวเบ็ดังขยันนั่งเจ็บปูบิโรมยาลาจังก็บ้าจะมาเย็บพวกสิทุกเรื่องโชคกระตือไปเลยไป
มุ่งตรงยาดีมูรันเนลี่ยงมองในด้านขยามเอเยสโซยินเชจังก็คือภาษาการรู้จักตัวการเดสการ์นิกาเป็นต้นเรื่องมีด้านสูงเรื่องช่วยพยองไปยังกุลธรรมการในนักการพัฒนาจูบันนิบาร์เลยอาเช่นเอเตสิกุโรมาติงิทักกัสซูซิเตมยาทาวาร์เลยเป็นการรู้สึกในงานมาหมดตรงยาดีนิกะลาลันเนตูแต่เนี่ยที่ได้รู้เห็นจารีเอตุคาเดสการ์นิมามูรันลีเดนจ้ามีผิวยิ่งจิมูรีเป็นเนี่ยเต็มไปหมดกุลธรรมการก็สูญยินนิบาร์เลย โรฮิงญาดุขะเดสะคันนิมายอกะพะยากุเซปะนะเมอันดีเยตะบาวะเบดันคะยะไนจิอะลุมยานิเดโลกะบะจัมมาเยพวยจิWHOกะมะเนอิงกานิมาตรีเปบาระเป็งคลาริชไนงานโรฮิงญาดุขะเดสะคันนิโกโกไรนตะยอกเคเดกะบะจัมมาเยพวยจิWHOเยอะเยบอสีมันคันควะมุไซยาญุ่นจายิมูริชเชบรินนังอะคูโลเปียวบาระ
There are still many risks to the health and well-being of the Rohingya refugees in
Bangladesh. ဒင်္ဂလာဒေ့ရှ်က Rohingya ဒုက္ခတွေဒီဂျမ်မာပျော်ရွှင်နေနိုင်ရင်းနဲ့ဂျမ်မာရေးအတွက်အန္တရာယ်ရှိနေပါတယ်။ဂျမ်မာရေးနဲ့မညီညွတ်တဲ့စခန်းတွေကလူတွေတိတ်ပြနေတဲ့တဲအိမ်တွေမှာအများစုနေနေကြရဖြစ်ပါတယ်။နောက်မုတ်တုံရာဒီဆိုက်ကလုန်းရာဒီနိကလာရနဲ့အတူရေကြီးမြေပြိုမဲ့အန္တရာယ်ကိုလည်းစိုးရိမ်ရပါတယ်။ရွှေပြောင်းအခြေချသူများဆိုင်ရာကုလအဖွဲ့အစည်း
IOM ရဲ့ပြန်ချရေးအရာရှိဂျိုးမီလ်မင်ကတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဘေးဒဏ်သင့်ခံရလွယ်တဲ့လူတွေကိုပြောင်းရွှေ့ပေးနိုင်ဖို့စီစဉ်ဆောင်ရွက်နေတယ်လို့ပြောပါတယ်။
Across the settlements around 200,000 people have been identified as being at high risk of floods and landslides when Bangladesh is notorious.
ဒါမဲ့သတင်းပတ်ဒီမှာကြားရတော့မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုးရွားလာတဲ့ဆိုင်ကလုန်းရာတွေနဲ့မုန်တိုင်းရာတွေကလာတော့မဲ့အချိန်မှာ ဒုက္ခသည်စခန်းဒီမှာနေကြသူတွေတဲ့ကလူပေါင်း2,000လောက်ဟာရေကြီးမြေပြိုမှုတန်ခံရမဲ့အန္တရာယ်အကြီးအကျယ်ရှိနေပါတယ်။မြေပြိုမဲ့အန္တရာယ်အကြီးအကျယ်ရှိနေတဲ့လူပေါင်း2,400လောက်ကိုအရင်ဆုံးကြောင်းရွှေ့ပေးနိုင်ရေးဦးစားပေးလုပ်ဆောင်နေပါတယ်။နေရာရှုပြောင်းပေးနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကအေကငါးရာလောက်ရှိတဲ့မြေနေရာကိုမကြခင်ကပဲခြားထားပေးတာပါ။ဒါပေမဲ့လည်းကုန်းမြင့်
ကတစ်တောတွေပြုံးတီးပြီးရေတိုက်စားထားတာကြောင့်မြေပြိုကျဖို့လွယ်တဲ့အနေအထားမှာရှိနေပါတယ်
။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတာဝန်ရှိသူတူဖြစ်တဲ့ Richard Brennan ကတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရိုဟင်ဂျာတွေကိုရောဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းကိုပါကူညီဖို့တိုက်တွန်းသွားပါတယ်။
So I do believe the international community has a collective responsibility not only to
ငါငါကအတိုင်းဝိုင်းအနေနဲ့ဘာအမှားအယွင်းမှမလုပ်ဘဲဒုက္ခကြုံနေရတဲ့လူတွေကိုထောက်ပံ့ပေးဖို့တည်းမဟုတ်ဘဲဒီလူတွေကိုရဲရဲရော်ရော်ကူညီထောက်ပံ့ပေးကြတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းကိုလည်းထောက်ပံ့ပေးဖို့တာဝန်ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်။မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံရတဲ့ရိုဟင်ဂျာ9သိန်းလောက်ဌာနေပြန်ရေးမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူထားပေမဲ့လက်တွေ့အလုံးမဖြစ်တဲ့အနေအထားပါ။ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာစတင်ဖို့မှန်းခဲ့ကြတဲ့ဌာနေပြန်ရေးလုပ်ငန်းစဉ်ကအခုအချိန်ထိမစနိုင်သေးပါဘူး။မြန်မာအစိုးရဘက်ကတော့နှစ်နိုင်ငံနေကြားမြင့်မှာတင်းရှောင်နေသူ၅ဦးဌာနေပြန်လာတာကြောင့်ပြန်လည်နေရာချထားရေးဆောင်ရွက်ပေးခဲ့ကြောင်းသတင်းထုတ်ခဲ့ပြီးမဲ့ Bangladesh ဘက်ကတော့ဒီလူတွေဟာ Bangladesh ဘက်ကိုထွက်ပြေးခဲ့ကြသူတွေမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင်
။မတင်ငေထိုင်တင်ပြသွားတာပါ။တောတာရှင်များရှင်။မေလ23ရက်နေ့ဟာအမေများနေ့ဖြစ်ပါတယ်။အမေများနေ့မှာအမေအတွက်တချင်တောင်းချင်နေဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုဖြစ်စေ VOA ရဲ့ Facebook ကနေဖြစ်စေရေးသားတောင်းဆိုနိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အီရန်နျူကလ িয়ার အရေးသဘောတူညီချက်ဟာအတိတ်ပဲမရှိဘူးစိတ်ပြတ်ဖို့ကောင်းတယ်အဆိုအဝါဆုံးသဘောတူညီချက်ဖြစ်တယ်လို့သမ္မတဒိုနယ်ထရမ်ကနှစ်နှစ်ချီပြောဆိုခဲ့ပြီးတဲ့နောက်မှာတော့မနေ့အင်္ဂါနေ့မှာဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ပါတယ်သမ္မတထရမ်ရဲ့ဆုံးဖြတ်ချက်ဟာ2015ခုနှစ်ကအမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံနဲ့အီရန်ကြားရယူခဲ့တဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုအကြီးအကျယ်ထိခိုက်စေတဲ့ထိုးနှက်မှုဖြစ်ပါတယ်အခုလိုအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်တခြားသူတွေနဲ့အီရန်ကြားသဘောတူညီချက်ကရောဆက်ရှိနေဦးမှာလားဒါမှမဟုတ်ပြတ်တုံးသွားမှာလားမိခွန်းထုတ်စရာဖြစ်လာပါတယ် VOA သတင်းထောက်ဘီလ်ဂါလီယိုပေးပို့တဲ့သတင်းလွှာကိုကြောင်အောင်ကတင်ပြထားပါတယ်ရှင
်အမအရင်းကြီးတစ်ခုဖြစ်တယ်လို့ပြောဆိုထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ်ကကြေညာခဲ့ပါတယ
် The Iran deal
အီရန်နျူကလ িয়ার အရေးသဘောတူညီချက်ဟာအပြစ်အနာစာရင်းနဲ့ပါတကယ်လို့ဒီတိုင်းဆက်သွားမယ်ဆိုရင်ဘာဆက်ဖြစ်လာမလဲဆိုတာကိုအသေးချာသိနေပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေနှုတ်ထွက်တယ်ဆိုတာကိုဒီကနေ့ကြေညာလိုက်ပါတယ
်2015ခုနှစ်ကချုပ်ဆိုတဲ့သဘောတူညီချက်မှာပါဝင်တဲ့ပိတ်ဆို့တန်ခတ်မှုဖယ်ရှားထားတာကိုလည်းပြန်လည်ရုပ်သိမ်းလိုက်ပါတယ
် Today's action sends a critical
ဒီကနေ့အခုလို့ကြေညာလိုက်တာဟာအမေရိကန်အနေနဲ့အပြောကြီးသက်သက်မဟုတ်ပဲပြေးရတဲ့ဂရီအတိုင်းစီအောင်လုပ်တယ်ဆိုတဲ့သတင်းစကားကိုပါလိုက်တာပါ။အ
ီရန်သမ္မတဟက်ဆန်ရူဟာနီကတော့ချုပ်ဆိုခဲ့တဲ့သဘောတူညီချက်ဒီအတိုင်းသူ့အနေနဲ့ဆက်လိုက်နာသွားမှာဖြစ်ပေမဲ့ရွှေရင်းအဖြေရှာမှုမအောင်မြင်ဘူးဆိုရင်တော့ယူရေနီယံပြန်ထုတ်လို့သွားမယ်လို့ဆိုပါတယ်။
မန်ဘစ်ဆော့စမောင်းနေအနေရှိ
လို့အမယ်ဆိုရင်အလုပ်တွေပြန်ဆနိုင်ဖို့အီရန်အမှုမြဆိုင်အေဂျင်စီကိုအမိန့်ပေးထားပြပါပြီ။ဘလို့ကြံ့ကြာမှုမျိုးမှမရှိသေးပဲလုပ်ငန်းတွေပြန်ဆနိုင်အောင်ပ
ါအမေရိကန်ရဲ့ယင်းဒီတဲ့မဟာမိတ်တွေအနေနဲ့သဘောတူညီချက်ကနေအမေရိကန်မထွက်ခွာရေးနောက်ဆုံးအချိန်ထိကြိုးပမ်းခဲ့ပါတယ်ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်အားဆိုရင်လဲထရမ့်ရဲ့အကြိုက်နှစ်သက်ဆုံးသတင်းဌာနကတင်ဆက်တဲ့ Fox and Friends အစီအစဉ်မှာလဲသူ့ရဲ့သဘောထားကိုပြောကြားခဲ့ပါတယ
် But you got to do that
ရှင်တွေတစ်ခုလုံးကိုထည့်မစင်စားပဲနဲ့ကိုလိုချင်တဲ့အပိုင်းလောက်ကိုပဲစဉ်းစားလို့တော့မရပါဘူးတကယ်လို့ဒီလိုသာလုပ်မယ်ဆိုရင်တော့နောက်ထပ်ဘာဖြစ်မလဲဆိုတော့ပြောကြည့်ပါဦး
အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအီရန်၊အမေရိကန်၊ဗြိတိန်၊ပြင်သစ်၊တရုတ်၊ရုရှားနဲ့ဂျာမနီတို့2015ခုနှစ်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်မှာပါဝင်တဲ့10နှစ်ကြာပြီးနောက်အီရန်အနေနဲ့နျူကလ িয়ার နဲ့ပတ်သက်တဲ့လုပ်ငန်းတွေပြန်စတင်နိုင်မယ်ဆိုတဲ့အချက်ကိုထရမ့်ကဗဟင်မကျဖြစ်နေတာပါ။ဒါပြင်အီရန်အနေနဲ့အကြမ်းဖက်အုပ်စုတွေကိုပံ့ပိုးပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲစာချုပ်ထဲမှာထည့်သွင်းပြောကြားထားတာမရှိသလိုပယ်ရင်းနဲ့မစိုင်းတို့အစီအစဉ်နဲ့ပတ်သက်ပြီးတော့လဲကန့်သက်ထားတာမရှိဘူးလို့ဆိုပါတယ်။Republican Senator အမတ် John Kennedy က
we just can't let the political leadership
အရာတိုလာလုံနေတယ်လို့မျိုးအရေးကြီးတဲ့ရှေ့လေပိုင်းနိုင်ငံတစ်ခုခုကနိုင်ငံရေးကောင်းဆောင်တွေလိုက်လုတာခွင့်ပြုလို့မရပါဘူးဒါမှားယွင်းပြီးစောင့်စည်းမှုမရှိတဲ့လူရဲဖြစ်တယ်လို့ Iran လူလူနဲ့ကဘာကြီးအတွက်လည်းမကောင်းပါဘူးသူ့ကိုရက်ဖို့ပြောပြီးမယ်တပ်တမန်ကြီးလီးလန်းတွေကအလုံးမဖြစ်ပါဘူးဆိုတော့တခါတလေမှလုံးစရာရှိရတွေကိုလုပ်ရပါမယ
် American ကနှုတ်ထွက်လိုက်တာကြောင့်ဒီသဘောတူညီချက်တရှိခံမှာမဟုတ်ဘူးလို့အခက်ခဲတွေကသုံးသပ်ပါတယ် institution က Robert Inhong က
this may not result
ချင်းတွေချက်ချင်းတော့ပြိုဆင်းသွားခြင်းမှာတော့မှာပါ။သွားခြင်းမှာလည်းသွားလိမ့်မယ်ဆိုပေမဲ့အီရန်နေနဲ့ဒီသဘောတူညီချက်ကနေစွန့်ခွာဖို့ဘက်စီတော့ဥတည်သွားမှာပါ
။အခုလိုအခြေအနေဟာအီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုစီအရင်ကထက်ပိုနှီးစပ်သွားစေလိမ့်မယ်လို့တချို့အကဲခတ်တွေကထောက်ပြပါရယ်။ Defense Priorities အဖွဲ့က Ben Friedman က
You know, when you sign an agreement and
သဘောတူညီချက်လက်မှတ်ရေးထိုးပြီးနှစ်နှစ်အကြာမှာဆိုရအောင်လဲဖြစ်တယ်။နောက်တက်လာတဲ့ဆိုရကဒီသဘောတူညီချက်ကနေထွက်တယ်။ဆိုတော့အီရန်နဲ့အလားတူနိုင်ငံမျိုးဖြစ်ပြီးကိုယ်နဲ့အတူသဘောတူညီချက်ရယူမယ်။မြောက်ကိုရီးယားလိုနိုင်ငံမျိုးနဲ့ပတ်သက်ပြီးတော့လဲနှစ်ခါပြန်စဉ်းစားဖို့လိုပါမယ်။
သဘောတူညီချက်တဲ့ပတ်သက်ပြီးအီရန်နဲ့ညီနိုင်ဆွေးနွေးဖို့ဆန္ဒရှိကြောင်းလည်းထရမ့်ကပြောပါရယ်။ဒါပေမဲ့လည်းရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်နဲ့ပစိဖိတ်ရောင်းဝန်းဒေသသဘောတူညီချက်ကနေနှုတ်ထက်ပြီးနောက်ပိုင်းမှာလည်းအခုလိုပြောကြားခဲ့ပြီးအောင်မြင်မြင်နဲ့ပြန်လည်ဆွေးနွေးညီနိုင်နိုင်ခဲ့တာမျိုးတော့မတွေ့ရပါဘူးခင်ဗျာ
။ကိုအောင်တင်ပြသွားတာပါရှင်။ခုတော့မလေးရှားရွေးကောက်ပွဲသတင်းပဲဆက်ရအောင်ပါ။မလေးရှားနိုင်ငံမှာလက်ရှိအာဏာရညွန့်ပေါင်းအစိုးရအုပ်ချုပ်လာတာအခုဆိုရင်နှစ်ပေါင်း60ကျော်လာခဲ့ပြီးဝန်ကြီးချုပ်ရဲ့အကျဉ်းပြတ်ချစာမှုတွေကြည်ကြဲပြန့်ပြန့်ဖြစ်နေတဲ့ကြားကပဲဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအပြီးမှာလည်းဒီအတိုင်းပဲဆက်ရှိနေဦးမယ်လို့အများကမျှော်လင့်ထားပါတယ်
မျောလင့်မထားတဲ့မဟာမိတ်တရားမှုတွေကနေမဲမတမာမှုတွေအစုံထူခြားတဲ့ဖြစ်စဉ်တွေနဲ့ပြည့်နေတဲ့ဒီရွေးကောက်ပွဲမှာဝင်းနစ်ချုပ်နာဂျစ်ဘရာဇက်ရဲ့အသားစီးရနိုင်မှုဟာလည်းတဖြည်းဖြည်းလျော့နယ်လာနေပါတယ်။ဒီအကြောင်းမလေးရှားနိုင်ငံမျိုးတော်ကွာလာလမ်ပူးကနေ FIFA သတင်းထောက်ဒေးဗစ်ဘောလ်စ်သတင်းပေးပို့ထားတာကိုကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်။ကျွန်တော်ရှင်တို့အခုကြားခဲ့ကြရတာကတော့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်မှုတွေနဲ့ပြည်နေတဲ့မလေးရှားရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေအတွင်းမှာအတိုက်ခံပါတီရဲ့မဲဆွဲစည်းရုံးရေးခန္ဓာတစ်ခုကိုလက်ရှိအာဏာရပါတီဝင်တွေကဝင်ရောက်လောင်ပြောင်ခဲ့ကြတဲ့အသံတွေပါ။အသက်60နှစ်အရွယ်ရှိပြီဖြစ်ပြီးလက်ရှိအာဏာရသူ့ရဲ့ပါတီဟောင်းကိုဖျောက်ချဖို့ကြိုးစားနေသူဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမိုဟာမက်ရဲ့တမိဖြစ်သူမရီနာမဟာတီယာဟာဆွဲဆောင်မှုအပြည့်နဲ့မဲဆွဲစည်းရုံးနိုင်သူတဦးဖြစ်ပါတယ်။ရွေးကောက်ပွဲအတွက်မဲပေးချိန်နီးမှမဲဆန္ဒနယ်မြေတမမှုတွေကိုပြောင်းလဲလှုပ်ဆောင်တာအပါအဝင်ဘာရီဆာနေရှင်နယ်ပါတီဦးဆောင်တဲ့ဦးမနိုညွန့်မောင်းအဖွဲ့ကမယုံတာတဲ့နေ့တွေကိုအသုံးပြုနေတာတွေဟာတံပြန်အကျိုးသက်ရောက်မှုဖြစ်စေလိမ့်မယ်လို့မာရီနာကပြောပါတယ
် I think Barisan National has just made a whole series of mistakes the redelineation
Barisan National ပါတီအနေနဲ့အမှားတွေအများကြီးလုပ်ခဲ့တယ်လို့ကျွန်မထင်ပါတယ်မဲဆန္ဒနယ်မြေပြန်လည်တပ်မတ်မှုနဲ့လိန်ညာတဲ့သတင်းတွေကိုစန့်ကျင်တဲ့ဥပဒေအပေါ်လူအများကဒေါသထွက်နေကြသလိုတခါမှမကြုံဘူးတဲ့မဲပေးမဲ့ရက်ကိုဗုဒ္ဓဦးနေကမှကြီးညာလိုက်ပြန်တော့ပြည်သူတွေကြားတကယ့်ကိုအမျက်ထွက်ခုံကြပါတယ်။အဲ့ဒီလိုဒေါသထွက်ယုံနေမကဘဲမဲဆန္ဒရှင်တွေအနေနဲ့သူတို့ကိုမလေးမစားဆက်ဆံတယ်လို့ခံစားသွားကြရပါတယ်။အစိုးရကသူတို့အပေါ်အဲ့ဒီလိုပုံစံနဲ့မလေးမစားလောက်တာကိုမလေးပြည်သူတွေကမနှစ်သက်ပါဘူ
းပါကတန်ဟာရပန်ညွန်ပေါင်းအဖွဲ့ကဖြုတ်ချဖို့ကြိုးစားနေကြတဲ့ဝန်ကြီးချုပ်နာဂျစ်ရာဇတ်ကတော့ရုပ်တံရေဒီယိုနဲ့အွန်လိုင်းနေအပါအဝင်နေရာတကာမှာသူ့ရဲ့ရွေးကောက်ပွဲကြေညာတွေကိုကြားမြင်နေရပြီးရှင်ပြိုင်မှုတွေကိုကြောက်ရွံ့နောက်ဆုတ်သွားတတ်သူမဟုတ်ပါဘူးဝန်ကြီးချုပ်ဟာကမ္ဘာမှာအကြီးဆုံးအကျင့်ပြည့်ခြားဆမှုတစ်ခုဖြစ်တဲ့အစိုးရဗန်နံဝင်နဲ့တည်ထောင်ထားတဲ့ 1MDB လုပ်ငန်းကဒေါ်လာတန်းထောင်ချီအဂတိလိုက်စားမှုကျွလွန်ခဲ့တယ်လို့ဆွဆွဲခံထားရသူပါဝန်ကြီးချုပ်ဟာအဲ့ဒီဌာနရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။အဲ့ဒီလောက်ကြီးမားတဲ့ကြေညာမျိုးကိုနိုင်ငံရေးသမားအတော်များများမကြော်လွှားနိုင်ကြပါဘူး။ဒါပေမဲ့ဝန်ကြီးချုပ်နာဂျီဖ်ကတော့မလေးလူမျိုးစုတွေကိုပြစ်မှတ်ထားပြီးရွေးကောက်ပွဲမှာအနိုင်ရရေးအတွက်နှစ်ဆတိုးလှုပ်ဆောင်ပြီးမဲဆွယ်စည်းရုံးမှုတွေမှာငွေကြေးအမြောက်အများကိုသုံးစွဲနေပါလေ။ခါရီဂျမာလူဒင်ဟာဝန်ကြီးချုပ်ပါတီတွင်းကတက်တစ်ဆခေါင်းဆောင်တစ်ဦးဖြစ်ပြီးမဲဆန္ဒရှင်လူငယ်မျိုးဆက်တစ်တီအကြားပါတီရဲ့ရုပ်ပုံလောကပြောင်းလဲရေးအတွက်တာဝန်ပေးခံထားရသူလည်းဖြစ်ပါတယ်။တနင်္ဂနွေလုံးကစိတ်ဝင်စားနေကြတဲ့ 1MDB လုပ်ငန်းကဝန်ကြီးချုပ်ရဲ့အဂတိလိုက်စားမှုကိစ္စမျိုးဟာကျေးလက်ဆရံပန်ခရိုင်လိုဒေသကလူတွေစိတ်ဝင်စားမှုမရှိကြဘူးလို့သူကပြောပါတယ
် For those people who live in rural areas and semi-urban areas there's still a lot of reliance on local representatives to solve
ကျေးလက်နဲ့မြို့ပြမဟုတ်ဟုတ်ဒေသမှာနေတဲ့သူတွေအတွက်တော့သူတို့ဒေသကပြဿနာတွေကိုဖြေရှင်းပေးမဲ့လွတ်တော်ကိုယ်စားလှယ်တွေအပေါ်နှီးခိုးအားထားနေရဆဲဖြစ်တာကြောင့်အဲ့ဒီရှုထောက်ကကြည့်မယ်ဆိုရင်ကျွန်တော်တို့ပါတီကအတိုက်ခံပါတီတက်အများကြီးအသာစီးရနေပါလေ
။ဥမ္မနညွန်မောင်းပါတီကစစ်တမ်းနေမှာအသာစီးရနေမှုဟာလည်းအလင်းမြန်ရော့ကျလာနေပါလေ။ဒါပေမဲ့တိုင်းပြည်ကိုနှစ်ပေါင်း60ကျော်ကြာအုပ်ချုပ်လာတဲ့ပါတီတစ်ခုကိုဖျောက်ချရေးဟာအင်မတန်ခက်ခက်ခဲခဲကြိုးပမ်းလှုပ်ဆောင်ရမယ့်လုပ်ငန်းရတစ်ခုဖြစ်ပါတယ်ခင်ဗျာ။
ကိုယ်တော်ဝင်လိုက်တင်ပြတော့ပါရှင်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရဲ့ရုံရင်သားကြအစီအစဉ်တွေကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 ဂျိုရူကနေဖိုင်းယူကြည့်ရှုနိုင်ပါတယ်ရှင်။သောတာရှင်များရှင်မေလ23ရက်နေ့မှာကြာရောက်တဲ့အမေများနေအတွက်လဲ VOA ကိုသေးတချင်းတောင်းဆိုနိုင်ပါတယ်။ email လိပ်စာ burmese@voanews.com ကိုဖြစ်စေ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကိုဖြစ်စေစာရေးသားတောင်းဆိုနိုင်ပါတယ်ရှင်။ American အတိုင်းရဲ့ဒီကနေ့ညဖက်အစီအစဉ်ဒီကတော့လိုင်းတိုမီတာ24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်လန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာဆိုင်လန့်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုညဒုတိယပိုင်းထုတ်လွှင့်သွားမယ့်6နိုင်ထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြံမာရေးအားကစားစားတဲ့သတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ဥကျော်ဆန္ဒရဲ့အမြင့်မအရေးသုံးသပ်ချက်မှာကြားရဖို့ရှိတာကတော့
ဘယ်သူမှကျွန်တော်တို့ကိုလွတ်လပ်လပ်လူလာလာပြောတဲ့လူမရှိသလောက်ဖြစ်နေတာ哦ဆိုတော့ဘယ်သူမှကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တဲ့ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုတတိထားဖို့မပြောဖို့သားစီထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ
်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ကိုရီအချင်းနေရီကို VOA သတင်းထောက်ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အပြည့်စုံတော့မကြခင်ကြားကြမှာပါအခုတော့ဒီကနေ့ရက်အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်သွားနယ်ကရင်ကျမ်းမာရာဟာခန္ဓာကိုယ်ကျမ်းမာရေကိုပါအထောက်အကူဖြစ်စေနိုင်တာပါဒါကြောင့်သွားနယ်ကရင်ထိခိုက်ပျက်စီးခြင်းနဲ့အမှုအကျင့်တွေကိုသတိပြုရှောင်ကျဉ်သင့်ပါတယ်လူလူနဲ့ဂျမ်းမာရေအစီအစဉ်မှာထောက်သားတန်ဆောကတင်ပြထားပါတယ်ရှင်
ဂရင်းဟာခန္ဓာကိုယ်အတွက်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ဂရင်းမှာယောဂါတွေဖြစ်ခဲ့မယ်ဆိုရင်ခန္ဓာကိုယ်ရဲ့တခြားအစိတ်ပိုင်းတွေမှာလည်းနောက်ဆက်တဲ့ယောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ကျန်းကျင်သူတွေကပြောကြပါတယ်။တန်တဲ့မြို့တွေမှာဂရင်းကျန်းမာရေးစစ်ဆေးကြည့်လိုက်တဲ့အခါလာရောက်စစ်ဆေးခံသူတွေရဲ့20ရာခိုင်နှုန်းကျော်ဟာဂရင်းနဲ့ပတ်သက်တဲ့ယောဂါဝေနာတွေကိုခံစားနေကြရတယ်လို့ရှင်အောင်နေစီကစားဖောင်ဒေးရှင်းမှတွားနေဂရင်းဆန်ရဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါ်ဆွေဆွေဝင်းကပြောပါတယ်
။ဒီနေ့ကတော့အလုံးပေါင်းလာပြီးစစ်ဆေးခံတာတော့44ယောက်လောက်ရှိတာပေါ့လေ။အဲ့ထဲမှာမှဟိုကွန်းစားတဲ့လူအစီအတွက်ကကွန်းစားတဲ့အားလုံးကွန်းစားတဲ့လူကွန်းစားတဲ့ခါကျွန်းစားတဲ့တော့အယောက်20ကျော်လောက်ကတော့ကွန်းစားနေတာပေါ့နော်ကွန်းစားတာတွေ့ရတာပေါ့မျိုးသမီးမျိုးသားတွေလည်းမျိုးသမီးတွေတော့ပုံများသွားတော့မသိပါဘူးအဲ့ထဲမှာနော်နောက်အဲ့ထဲမှာမှကဲဒီကျော်ပေါ်တယ်ကဲဒီရင်းစတဲ့ပြောင်းလဲမှုလေးတွေပေါ့ကွန်းစားတာလည်းမပြောင်းလဲမှုတွေဖြစ်တာတော့၈ယောက်လောက်တွေ့တာပေါ့လေအဲ၈ယောက်လောက်တွေ့တော့ပြောင်းလဲမှုဖြစ်တယ်ပေါ့ကင်ဆာတော့မဟုတ်သေးဘူးပေါ့ပြောင်းလဲမှုတွေစဖြစ်နေပြီပေါ့လေဆိုတော့အဲ့ဒါလေးတော့ကျွန်တော်တို့စစ်ဆေးတဲ့နေရာမှာအဲဟိုစပေါ်တယ်ပေါ့ဒီ sodium blue လို့ခေါ်တာပေါ့နော်ဆေးရည်နဲ့တောက်ပြီးစစ်ဆေးရလုပ်တယ်တစ်ခါကျတော့ကျွန်တော်တို့မှာဒီ auto fluorescent light နဲ့ပေါ့လေချီရလေးလုပ်တာပေါ့အဲ့မှာမတွေ့ရလဲဆိုတော့ကင်ဆာသူတွေကင်ဆာဖြစ်သွားတဲ့သူပေါ့လေဆိုအမျိုးသမီး2ယောက်တွေ့ပါတယ်
ကရင်ကျမ်းမာအောင် view site တဲ့နေရာမှာတွားကိုစနစ်တကျတိုက်တာအပြင်ကွန်းစားတာနဲ့ဆလိတ်တောက်တာတွေလိုမျိုးမကောင်းတဲ့အမှုချင်းတွေကိုလည်းရှောင်ကျဉ်ပေးဖို့လိုအပ်ပါတယ်မိမိရဲ့ green မှာထူးခြားတဲ့ပြောင်းလဲမှုတွေရှိမရှိကိုမိမိကိုယ်တိုင်မကြာခဏစစ်ဆေးကြည့်ရှုပေးဖို့လိုပြီးပြောင်းလဲမှုတွေရှိခဲ့မယ်ဆိုရင်တွားနဲ့ green ဆရာဝန်တွေနဲ့အများဆုံးပြတာတိုင်ပင်သင့်တယ်လို့ပြောပါတယ်
ကျမတို့ခုချိပေးတယ်ဆိုတော့ကျမတို့တစ်ခါဒီမှနာချင်းနေတာပေါ့လေဆိုတော့ဒူနာရဲ့ကဲကဲရှင်ကိုယ်တိုင်ကသူကကတွင်းကိုကိုယ့်ကိုစစ်ဆေးလို့ရတယ်ဘလို့စစ်ဆေးရမယ်ဆိုတယ်ကျွန်တော်တို့ပြောပြထားပါတယ်အဲ့တော့ဒါပါဇက်တစ်ခုလုံးမှာပေါ့လေဆိုတော့ပါဇက်တစ်ခုလုံးမှာဟိုတန်မြတ်ဖြစ်တာတော့ဟိုထင်ရှားတာတွေကတော့ပါဇက်တဲ့မှာဟာပုံမှန်မဟုတ်တဲ့ဖြူရတဲ့ဖြူကွက်တွေအင်ဂျီကွက်တွေပေါ့နော်အဖူတွေတိတ်တွေပေါ့နော်အဲ့သွေးပါဇက်တဲ့မှာသွေးတွေဟိုသွေးခန့်ကထွက်တာမျိုးတွေပေါ့နော်အတန်တွေအတန်စကားပြောလို့အတန်မကောင်းတာမျိုးတွေပါဇက်တွေမဟနိုင်တာတွေထောက်ရှားမှုမရှိဘူးဖြစ်သွားတာတွေပေါ့လေအဲ့ဒါလေးတွေများတွေ့ရပြီဆိုရင်တော့ဟိုဂျိုင်းကြီးအစ်လူရှုမနေစေချင်ဘူးပြတတ်တာပေါ့လေဆိုတော့
ဂရင်းကင်ဆာယောဂအပါဝင်ဂရင်းကျန်းမာရေးကိုထိခိုက်စေနိုင်တဲ့အကြောင်းအရာတွေထဲမှာတဘာဝနဲ့ဆက်ကျင်တဲ့လိင်ဆက်ဆက်မှုနည်းလမ်းတွေကလည်းတစ်ခုအပါဝင်ဖြစ်ပါတယ်။တဘာဝနဲ့ဆက်ကျင်တဲ့လိင်ဆက်ဆက်မှုတွေကြောင့်တင်ကောင်းကင်ဆာယောဂဖြစ်စေတဲ့ Human Papilloma Virus ပိုးတွေကူးစက်ခံရပြီးဂရင်းကင်ဆာယောဂအပါဝင်ဂရင်းနဲ့ပတ်သက်တဲ့ဝေးနာတွေကိုခံစားရရှိစေနိုင်တယ်လို့ဒေါက်တာဆွေဆွေဝင်းကပြောပါတယ်
။ဒါကအရေးကြီးတာကဘာလဲဆိုတော့တင်ကောင်းကင်ဆာမှာတွေ့ရတဲ့တင်ကောင်းကင်ဆာဖြစ်စေတဲ့ကျွန်းလို့ရောဂါပေါ့ HPV လို့ခေါ်ပါ virus ပေါ့နော် HPV virus ကလည်း oral cancer မှာတွေ့ရတာအဲ့တော့အဲ့ဒါဘာကြောင့်တွေ့ရလဲဆိုတဲ့ခါမှာခုနကအမျိုးသားလေးတွေမှာကြားသွားပြန်တော့ပုံမှန်မဟုတ်တဲ့ဒီလိင်ဆက်ဆံမှုဒီအပြောင်းအထားတွေကြောင့်ဒါကြောင့်ကျွန်တော်ပြောဆိုပေါ့ကဘာကြီးရွာလို့ဖြစ်နေပြီးတနည်းတူက နိုင်ငံတကာဆက်သွယ်မှုကလည်းဒီလိုပဲရှိနေတယ်။ယဉ်ကျေးမှုတွေကလည်းအမျိုးမျိုးရှိကြတယ်ဆိုတော့မကောင်းတဲ့တလွဲယဉ်ကျေးမှုတွေကိုအတူခိုးတာလေးတွေဆိုတော့အဲ့ဒါတော့အရေးကြီးတာပေါ့လေ။အဲ့ဒါတွေကတော့သူများနိုင်ငံမှာတော်တော်ကိုဖြစ်နေကြတယ်ပေါ့လေ။ဆိုတော့ကိုယ့်နိုင်ငံမှာလည်းဒါလေးကဖြစ်နေပြီဆိုတာလေးကကျွန်တော်တို့ကသိထားဖို့လိုတာပေါ့လေ။ဆိုတော့ကျွန်တော်တို့တွေ့ရတဲ့လောက်ကတော့ခုနပြောပြပေါ့ဒီလိုဖြစ်တာလေးက400ခန့်လုံးကနေပြီးမှ1500ခန့်လုံးလောက်တောင်ရှိတယ်လို့တွေ့ရှိရတာပေါ့လေ။ဆိုတော့အဲ့ဒါလေးတွေလည်းသိထားဖို့လိုတာပေါ့။ဆိုတော့အဲ့ပုံမှန်မဟုတ်တဲ့လင်းဆက်ဆံမှုတွေနဲ့ဟိုမလုပ်ကြဖို့ဒါလည်းအရေးကြီးတယ်။
တော်မှာပုံမှန်မဟုတ်တဲ့အချုံတက်တွေရှိနေခြင်းဟာဂရင်းနဲ့ဆိုင်တဲ့ဝိနာတွေကိုဖြစ်ပေါ်စေနိုင်ပါလေ။ပျက်စီးနေတဲ့အန်ဂတ်တွေနဲ့မူမမှန်တဲ့သွားတွေကိုအမြန်ဆုံးပြုပြင်ကုသပေးဖို့လိုအပ်တယ်လို့ပြောပါရယ်
။ဂရင်းကင်ဆာဖြစ်တဲ့90ရာခိုင်နှုန်းကကွန်ဆေးရည်ဆေးရည်ကြီးကြောင့်ဖြစ်တာဆိုတော့လေ။အရေးကြီးဆုံးကတော့ကွန်ဆေးရည်ဆေးရည်ကြီးကိုလုံးဝဖျက်ဖို့ပဲအရေးကြီးပါတယ်။အဲ့ဒါတော့အရေးကြီးတဲ့တစ်ချက်ပေါ့လေ။နောက်တစ်ချက်ကတော့တခြားဟောဖြစ်နိုင်မလားဆိုတော့ another 10% ပေါ့လေအဲ့ဒီကတော့ဇာတ်ကကိုယ်ကအချုံတက်တွေဖြစ်နေမယ်သွားတဲ့အချုံတက်တွေဖြစ်နေတာမျိုးတွေအန်ကတ်တွေကကွဲကျိုးနေတဲ့အန်ကတ်တွေကျွန်တော်သွားဆေးကုရဆိုတော့ဈေးကြီးပါတယ်ဈေးကြောတောင်းတောင်းဆိုရင်လည်းကဲ့ပဲ့လည်းပဲ့တိုင်းမနေတာပေါ့ဆိုတော့ကိုယ်တိုင်မွေဖြစ်လာတာများလာတဲ့ခါကျရင်တော့အဲ့ခါကျရင်လည်းဒါအနာတော့လည်းမချက်တော့ဘူးဆိုတော့ cancel ကိုကြောင်းနိုင်တာပေါ့လေဒါကတော့ကိုယ်တိုင်မှုကြောင့်ဖြစ်တာလေပေါ့လေ
တောင်းတဲ့ green ကျန်းမာခြင်းဟာခနာကိုကျန်းမာရေးကိုပါအထောက်အကူဖြစ်စေနိုင်တာကြောင့်တောင်းတဲ့ green ထိခိုက်ပျက်စီးစေမဲ့အမှုခြင်းတွေကိုသတိပြုချောင်ခြင်းနဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါလေကျွန်တော်တန်းစောပ
ါသူတို့နဲ့ကျမရေခန္ဓာကိုနာဆင်ခဲ့ရပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥကျော်စနာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပါမယ်အခုတလောလှူပြောသူပြောများနေတဲ့မြန်မာနိုင်ငံသတင်းလွှတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ VOA သတင်းသမားတို့ရဲ့ကိုရီအခြေအနေနဲ့သူရဲ့တူဦးချင်းအမြင်ကဘယ်လိုရှိပါသလဲကိုဇော်ဝင်းလိုင်ဟာရခိုင်ဦးသိန်းစင်အစိုးရလက်ထက်မှာရောအခုလက်ရှိ NLD အစိုးရလက်ထက်မှာပါမြန်မာနိုင်ငံအခြေဆိုင် VOA အတွက်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတာဝန်ယူကြီးကြပ်တဲ့အပြင်ကိုရိုင်းလဲသတင်းလိုက်သတင်းပို့ခဲ့သူဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရခိုင်နယ်အခုသတင်းလွတ်လပ်ခွင့်အခြေအနေကိုဥကျော်ဇနာကမြန်မာရမှာကိုဇော်ဝင်းလိုင်ကအခုလို့ဆပြောပါရယ
်ဒီနေရာမှာသတင်းမီဒီယာနဲ့ပတ်သက်ရင်ပေါ့နော်နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ပထမဦးသိန်းစင်အစိုးရလက်ထက်မှာတော့သူကရှိအစိုးရလက်ထက်ကနေပြီးတော့အရသာတပိုင်းဒီမိုကရေစီအစိုးရကိုပြောင်းဖို့လုပ်တဲ့အခါကျတော့သူတို့ဘက်ကသတင်းမီဒီယာအပါအဝင်ပေါ့လေလွတ်လပ်ခွင့်တွေကိုတဖြည်းဖြည်းနဲ့ရှော့ပေးဖို့တော်တော်လေးစူးစမ်းလှုပ်ဆောင်ခဲ့တယ်ဆိုတော့ဒီအမတန်တင်းကျပ်တဲ့အာဏာရှင်လက်အောက်ကနေဒီနည်းနည်းဖြေလျှော့ပေးလိုက်တော့လူတို့ကလည်းလွတ်လပ်ခွင့်ရတယ်လို့ခံစားရတဲ့အပိုင်းလည်းရှိရင်ရှိမှာပေါ့ဒါပေမဲ့အခုဒီမိုကရေစီအစိုးရလက်ထက်မှာကျတော့တမျိုးဖြစ်တာပါလဲဆိုတော့အများစုကမျှော်လင့်ထားတာအမတန်လွတ်လပ်မယ်အမတန်ကောင်းမယ်လို့မျှော်လင့်ထားရကနေပြီးတော့အရင်ဦးသိန်းစင်အစိုးရလောက်တော့မကောင်းဘူးဆိုတဲ့အမြင်မျိုးဖြစ်လာကြတယ်ဆိုတော့ကျွန်တော်မြင်မိတာကတော့သတင်းမီဒီယာနဲ့ပတ်သက်လို့ရှိရင်လွတ်လပ်ခွင့်မရှိတာအပြင်ကိုသတင်းရယူခွင့်ကလည်းကျွန်တော်တို့လွတ်လွတ်လပ်လပ်မရဘူးဖြစ်နေတယ်ဆိုတော့ပြည်ထဲမှာသတင်းယူရတဲ့အခါတမရဦးသိန်းစင်အစိုးရလက်ထက်တုန်းကတော့ဝန်ကြီးတွေကိုလည်းတိုက်သူတို့အင်တာဗျူးလုပ်လို့ရတယ်အစိုးရတာဝန်ရှိသူတွေပြောရေးဆိုခွင့်ရှိသူတွေကိုလည်းအတိုင်းအတာတစ်ခုထိကျွန်တော်တို့မေးမြန်းခွင့်ရတယ်အင်တာဗျူးခွင့်ရတယ်ပေါ့နော်ဒါပေမဲ့ဒီ NLD အစိုးရလက်ထက်မှာကျတော့သတင်းမီဒီယာအပေါ်ကိုတော်တော်လေးထိန်းချုပ်တယ်ကန့်တတ်တယ်လွတ်လပ်ခွင့်မရှိဘူးအထူးသဖြင့်တော့အလုံးလဲသိကြတဲ့အတိုင်းပဲဖန်ဆီးမှုတွေကလည်းပုံများလာတယ်ဆိုတော့ပို့ပြီးတော့မလွတ်လပ်ဘူးပို့ပြီးတော့သတင်းယူခွင့်မရှိဘူးကန့်တတ်ခံရတယ်ဆိုတာကတော့သိတာပါပဲ
ဆိုတော့ကိုဇော်ဝင်းလိုင်တာဝန်ထမ်းဆောင်ခဲ့ခြင်းကာလတုန်းကလည်းပဲဦးသိန်းစင်အစိုးရလက်ထက်ကရရှိခဲ့မှုတဲ့အဆက်အသွယ်တွေဝန်ကြီးတွေကိုမင်းမြန်ပိုင်ခွင့်မျိုးတွေဟာဒီ NLD ဆွတ်တက်လာပြီးတဲ့နောက်မှာဆုံရှုံသွားတယ်ပေါ့
ဆုံရှုံသွားတယ်ဟုတ်တယ်မပြောရတာလားမပြောကျင်တာလားပြောခွင့်မရှိတာလားကျွန်တော်တို့မသိဘူ
းမေးတော့မေးတယ်သူတို့ပြန်မဖြစ်
ဟုတ်တယ်သဘောဥပမာဆိုလို့ရှိရင်ကျွန်တော်ဒီရန်ကုန်တက္ကသိုလ်ထဲမှာပညာရေးနဲ့ပတ်သက်တဲ့အခမ်းအနားတစ်ခုလုပ်တယ်ပညာရေးဝန်ကြီးတက်တယ်ပညာရေးဝန်ကြီးကိုကျွန်တော်အခမ်းအနားပြီးတော့အမေရိကန်တာမကြီးလက်တက်တယ်ပေါ့အဲ့ဒီအခမ်းအနားမှာအခမ်းအနားပြီးတော့ကွန်မန်လေးတစ်ခုပေးပါဆိုပြီးကျွန်တော်တောင်းတာသူကမပေးဘူးကျွန်တော်အရာစကားနဲ့ပြောရင်ပတ်ပြေးသွားတယ်ပေါ့နော်အတင်းညင်းတယ်ကျွန်တော်အချိန်ချင်းတောင်းတယ်ဘလို့မှမပေးဘူးသူထွက်ပြေးသွားတယ်ဒါပေမဲ့သူနောက်ကလိုက်လာအမေရိကန်တာမကြီးကိုတားတဲ့ခါကျတော့လက်လက်ရော်ရော်ပဲသူကကျွန်တော်ပြောပါမယ်သူဆိုပြီးတော့မေးတဲ့မိခွန်းတွေကိုသူအကုန်လုံးဖြည့်ပေးသွားတယ်ပေါ့နော်ဆိုလို့ကျွန်တော်ဖုန်းနဲ့ဆက်သွယ်ပြီးကျွန်တော်တို့မေးတာမျိုးတော့မဟုတ်ဘဲနဲ့မျက်နှာချင်းဆိုင်တွေ့ပြီးတော့ request လုပ်တာကိုလည်းသူတို့မလုပ်ရဲကြဘူးမပြောကျင်ဘူးဖြစ်နေတယ်
။ဟုတ်ကဲ့အဲပညာရေးဝန်ကြီးကိုနမူနာပေးတာပေါ့ဆိုတော့အဲ့ဒါသူတို့တူးချင်း individual နဲ့ဆိုင်သလားအစွဲမူဝါဒကများအဲ့လိုမပေးနိုင်အောင်တားမြစ်ထားတာမဟုတ်တော့မှတုံတရားအခြေအနေဖန်တီးထားတယ်ထင်လား
။ကျွန်တော်ကတော့အဲ့လိုထင်တယ်ဒုတိယပိုင်းဒီတုံတရားဖန်တီးထားတယ်လို့ထင်တယ်။ဘာလို့လဲဆိုတော့အလုံးတပြေးညီဘယ်သူမှကျွန်တော်တို့ကိုလွတ်လပ်လွတ်လပ်လာပြောတဲ့လူမရှိသလောက်ဖြစ်နေတာကိုဆိုတော့ဘသူ့အမှကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တယ်ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံနေနေရမှာ ဟိုတတိထားဖို့မပြောဖို့တားဆီးထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ကျွန်တော်တို့တကယ်ကြုံတွေ့ကြရတဲ့နားရှင်လို့ရှင်အဲ့ဒီကြားရတဲ့အတန်တွေကမှန်တယ်လို့ဖြစ်နေတယ
်ဒါပေမဲ့လူကပြန်ဝင်ကြီးဆိုရင်တော်တော်လေးပြောနေတာတွေ့တာပဲသူတွင်းကြတော့ကိုဇော်ဝင်းလိုက်ဟိုတုန်းကအဲ့နေရာမျိုးမှာရှိတဲ့ပုံကနဲ့ဆက်ဆံနေဘူးသူက
အဲ့လိုမျိုးနဲ့တော့မဆက်ဆံဘူးဒေါက်တာဝင်းမြတ်အေးကတော့ထူးထူးခြားခြားပုံကိုတယောက်လိုပဲကျွန်တော်တို့ကပြောရမှာပဲနောက်ပြီးတော့သူလုပ်နေရတဲ့အလုပ်တွေကလည်းဒီအများပြည်သူသိအောင်ပြောရဆိုရမယ့်အပိုင်းကဏ္ဍတွေရှိတော့အထူးသဖြင့်တော့ကျွန်တော်ထင်တာကတော့သူ့ရဲ့ personality နဲ့ပဲဆိုင်လိမ့်မယ်လို့ထင်ပါတယ်
။နောက်အဲဒေသဆိုင်ရာဒေသနာဝန်ကြီးချုပ်တွေဒီနယ်တိုင်းအစိုးရအဖွဲ့ဝင်တွေနဲ့ဆက်ဆံတဲ့ဟာကိုကွဲပြားသွားတာရှိတာဟိုတုန်းကတည်းကအခုခံပါလား။အ
ဲ့ဒါတော့ကွဲပြားသွားတယ်။ကျွန်တော်ပြည်နယ်တိုင်းဒေသကြီးဝန်ကြီးနှစ်ယောက်ကိုကျွန်တော်တွေ့ခင်ရတယ်။နောက်ပြီးတော့ဟိုရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုလည်းကျွန်တော်တွေ့ခင်ရတယ်လွတ်တော်ထဲမှာဒီသမရတန်းတစ္ဆာကျင်းစုပွဲအခမ်းအနားတော့သူ့ကိုကျွန်တော်လွတ်တော်ထဲမှာတွေ့တာနဲ့ရခိုင်ပြည်ကပြဿနာအခြေအနေတွေသူ့ရဲ့သမရတစ်ပေါ်အမြင်တွေကျွန်တော်မေးတော့မေးတဲ့မေးခွန်းနဲ့ဟိုလွတ်လပ်လပ်လပ်ပဲဟိုဖြည့်ပေးသွားတာတွေ့ရတယ်ဆိုတော့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေကတော့နည်းနည်းလေးကွာနေတာတွေ့ရတယ်အစိုးရအဖွဲ့ဝန်ကြီးတွေပြောရေးဆိုခွင့်ရှိသူတွေနဲ့ရှင်းရင်ပေါ့နော
်ဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကရောပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုချင့်ကပ်ဘူးလားအဲ့တုန်းကရောရဘူးလားဒီလို
အဲ့တုန်းကတော့ကျွန်တော်မချင့်ကပ်ဘူးဘူးမရဘူးဘူ
းဆိုတော့တခြားအဓိကအဖြစ်အခုမြန်မာနိုင်ငံပြောရတာကအဖမ်းဆီးကိစ္စကိုဝါလုံးတို့ကျော်စုကိုကျော်စုဦးတို့ Riders တပြောင်းနဲ့အဲ့ဒီဖမ်းဆီးမှုကတော့အဓိကကိစ္စဖြစ်နေတယ်ပေါ့လေဦးသိန်းစိန်အစိုးရတက်ကလည်းပဲတည်င်းတော့တော်တော်များများဟာဖန်ဆီးခံရတယ်လို့ပြောကြတယ်ဆိုတော့အဲ့ဒီတော့ကဖန်ဆီးမှုတွေဟာနိုင်ငံတကာလောက်စိတ်ဝင်စားလို့လား writer ဆိုရင်တော့နိုင်ငံတကာတည်င်းဌာနလူနဲ့ထိလိုက်ရင်တော့အများကြီးဖြစ်တယ်ဆိုသိကြတာပေါ့လေတော့ဟိုတုန်းကလည်းဖန်ခဲ့တာပဲဒီမှာ local media စနဲ့အများကြီးပတ်သက်တယ်ဆိုရင်အဲ့ဒီဖန်ဆီးကိစ္စကဘယ်လိုနှိုင်းရှင်တွေးမိသလဲ
ကိုဝါလုံးတို့ကိစ္စကတော့နည်းနည်းလေးထူကြတယ်စောစောပြောသလိုသူကနိုင်ငံတကာအခြေစိုက်သတင်းဌာနရဲ့မြန်မာနိုင်ငံဆိုင်သတင်းတောက်တွေဖြစ်နေတာတပိုင်းနောက်တစ်ခုကဒီကိစ္စမှာဟိုမြန်မာနိုင်ငံအတွက်ဆက်ဆက်တိမကံဖြစ်နေတဲ့ရခိုင်ကိစ္စနဲ့ဆက်နွယ်နေတာတပိုင်းလည်းပါလိမ့်မယ်နောက်တစ်ခုကနိုင်ငံတကာကအာရုံစိုက်တာရိုက်တာဖြစ်နေတာအပြင်ကိုဒီဒီမိုကရေစီအစိုးရပါဆိုပြီးတော့ဟိုကြွေးကြော်ပြီးတက်လာတဲ့အစိုးရလက်ထက်မှာဖမ်းရသလားဆိုတဲ့ဒီအံ့ဩမှုလည်းပါလိမ့်မယ်ထင်တယ်ကျွန်တော်တပိုင်းက
ဟုတ်တော့ပါဦးသိန်းစိန်အစိုးရလက်ထက်ကအဖမ်းဆီးတချို့ဟိုဆိုလဲလောက်တော့ရှိမှာပေါ့ဆိုရဲသဘောမျိုးနဲ့များမြင်ရသလား
ဟုတ်ကဲ့ကျွန်တော်ကအဲ့ဒါဆောစောပထမကျွန်တော်ဆက်ဆံချင်းပြောခဲ့တာအဲ့ဒါပဲဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့စစ်အစိုးရတပိုင်းအရသာအစိုးရဆိုမြင်တဲ့အခါကျတော့အရင်သူ့အရှိမှာရှိခဲ့တာကအမတန်မလွတ်လပ်တဲ့တကယ်ကိုတင်းကျပ်တဲ့အာဏာရှင်အစိုးရဖြစ်တဲ့အခါကျတော့ဦးသိန်းစိန်အစိုးရနဲ့ရှင်တိုင်းတော်တော်ကြီးကိုလွတ်လပ်နေတာဟုတ်သူကအဲ့ဒီတော့အခါကျတော့အံ့ဩစရာအသိမရှိဘူးဖြစ်နေဒါပေမဲ့အခု NLD အစိုးရလက်ထက်ကျတော့အားလုံးကအကုန်လွတ်လပ်မယ်ဆိုပြီးတော့ထင်ထားတဲ့အခြေအနေမှာမှကြောင်းမြန်ပြန်ဖြစ်သွားတယ်လို့ဖြစ်နေတယ်။ဒီနေရာမှာကျွန်တော်တခုထောက်ပြီးတော့ပြောချင်တာကအခုသမရသည့်ဦးဝင်းမြင့်ပေါ့နော်။ဦးဝင်းမြင့်ဟာသူသတင်းမီဒီယာဟာအရေးကြီးတယ်။သတင်းမီဒီယာရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံမှာလိုအပ်တယ်ဆိုတာကိုသမရကသူ့ရဲ့ပထမဆုံးပြောတဲ့မိန့်ခွန်းထဲမှာသူထည့်ပြောသွားတယ်။နောက်နိတိကူမိန့်ခွန်းသမရထပ်ပြောတော့လေ။သူကအဲ့ဒီကိစ္စကိုပဲဒေါန်ဆန်းစုကြည်ကလည်းဒီကိစ္စကိုထည့်ပြောတယ်။ဆိုတော့ဟိုကျွန်တော်ထင်တာကသူတို့အစိုးရအဖွဲ့ထဲမှာသတင်းမီဒီယာအပေါ်ထားရှိတဲ့သဘောထားအနေနဲ့များပြောင်းလာပြီလားသမရသည့်နဲ့အစိုးရအသည့်အဖွဲ့နဲ့အတူပေါ့နော်ဆိုတာကတော့နည်းနည်းစဉ်းစားစရာဖြစ်လာတာပေါ့အ
ဲ့ဒါကိုတော့ကိုယ်တိုင်စာမှုကြီးရသေးဘူးပေါ့နောက်တစ်ရင်ဆိုတော့ကြုံမှာမဟုတ်
ဘူးဟုတ်ကဲ့အခုသမရသည့်ကတော့တလခွဲလောက်ရှိသွားပြီပေါ့လေဘာမှတော့ဖြစ်လာတာတော့မတွေ့သေးဘူးပေါ့ဒါပေမဲ့ပြောတယ်ဆိုတာကနည်းနည်းလေးထူးခြားတဲ့အပိုင်းဖြစ်လာတာပေါ့အခုကတော့
နောက်တစ်ခုကအဲ့ဒီမြန်မာနိုင်ငံမှာပေါ်ပေါ်ဝင်လာဟိုလူကသွားခဲ့တယ်နောက်ပိုင်းမှာမီဒီယာအဆင့်တန်းပေါ့လေအဲ့ဒီဟာကဘယ်လိုတန်းရှင်စရာတွေ့လာတစုံတရာတုတ်တက်လာပြီလားဟိုလူကကျွန်တော်ဗမာပြည်မှာမီဒီယာလှုပ်လှောက်ခွင့်သိမ့်မရှိခဲ့တော့စပြီးတော့ဖွင့်ပြီးရေးဆိုတော့ကတော့နည်းနည်းပါးပါတဲတဲတချင်မှာကြားမှာပေါ့လေနည်းနည်းလွဲနေတာတော့ ethics ကအစသူတွေဆောင်းစည်းအပ်တဲ့ကိစ္စတွေကအစဘာကြောင့်ကျွန်တော်ဒီမီးပေါ်မှာတလောတုန်းကဆိုသတင်းထောက်တွေကရိုက်မောင်းပုံမောင်းတွေးမိလားမသိ Facebook မှာရဲတွေကိုဒေါသထွက်ပြီးတော့ဖြစ်နေကြတာအဲ့လိုမျိုးလဲတွေးမိတယ်ဆိုအဲ့ဒီကြောင်ဟောဘယ်လိုပြောလဲကိုစောပဲနိုင
်ကျွန်တော်ကိုယ်တိုင်လဲဒီလွတ်တော်ဥက္ကဋ္ဌတွေပြန်လဲရွေးချယ်တဲ့ကိစ္စသမဏရွေးချယ်မှုကိစ္စတွေနဲ့ပတ်သက်ပြီးလွတ်တော်တွေကိုကျွန်တော်ရောက်သွားတယ်ပေါ့နော်အဲ့မှာလဲလွတ်တော်မှာတာဝန်ရှိတဲ့သူတွေနဲ့ဒီမီဒီယာသမားတွေကြားထဲမှာထိတ်တိုက်ကျွန်တော်တို့ရင်ဆိုင်နေပြဿနာဖြစ်သွားတယ်ကျွန်တော်ကိုယ်တိုင်လဲအဲ့ဒီမှာပါခဲ့တယ်ဟိုညင်းညခုံရတဲ့အထက်မှာပေါ့ဟိုသူတို့ကလွတ်တော်အတွင်းကဒီမဲပေးတာတို့ဒီကြမ်းကြိမ်တာတို့ကိစ္စတွေကိုသတင်းယူဖို့မှာသူတို့ကကန့်တတ်တယ်ဒါပေါ်မရရဘူးကင်မရာမဲရောက်ဘယ်နေရာပဲရရမယ်ဘယ်နေရာပဲရအောင်ဆိုကန့်တတ်တဲ့သတင်းမီဒီယာသမားတွေကလည်းမကျေနပ်ဘူးပေါ့နော်သူတို့လည်းသတင်းလိုချင်တဲ့အခါကျတော့ဆိုတော့ဘသူကတားတာလဲဘသူအမိန်နဲ့လုတာလဲဆိုပြီးအဲ့လိုအပြန်အလှန်ကရောက်ကစားတွေဖြစ်ကြတာတွေရှိတယ်ဆိုလိုချင်တာကတော့လူနဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့လိုဖြစ်ကြတယ်လို့ကျွန်တော်ကတော့ထင်တယ်ဘသူသတင်းမီဒီယာကတစ်ဖက်သက်ကြီးအစိုးရကိုမကောင်းမြင်ပြီးတော့ မင်းတို့ချုပ်ချက်လွန်းတယ်လို့တသမတ်တမ်းမြင်နေတာမဟုတ်တလို့အစိုးရဘက်ကလည်းအချိန်ပြည့်ချုပ်ချက်ကန့်တန့်နေတာမဟုတ်ပါဘူး။နောက်ပိုင်းကျွန်တော်တို့ညှိတဲ့အခါကျတော့သူတို့ဘက်ကအလျှော့ပေးပြီးတော့ကျွန်တော်တို့တည်င်းယူခွင့်ရလိုက်တဲ့အခြေအနေမျိုးဖြစ်သွားခဲ့တယ်ပေါ့နော်
။နောက်တစ်ခုနောက်ဆုံးပဲဆိုတော့ကျွန်တော်ဒီကမီဒီယာပမောက္ခတယောက်နဲ့ရွေးကောက်ပွဲကာလလားအဲ့မတိုင်ခင်တုန်းကလားတခါမေးဘူးတော့တချို့နိုင်ငံတွေမှာမြန်မာနိုင်ငံမှာလည်းမီဒီယာလောကထဲကိုဝင်လာတဲ့လူငယ်တွေဟာဒီဒီမိုကရေစီတိုက်ပွဲကပေါက်ဖွားလာတဲ့မီဒီယာသမားတွေများကြတယ်ဆိုတော့သူက activist minded လေအဲ့လို concept ကအဲ့လိုဖြစ်နေရတယ်တွေ့ရတယ်ဆိုတော့သူကတော့အစ်တောင်အချက်တစ်ခုလုံးအထူးသဖြင့်အင်ဒိုနီးရှားရဲ့ကျွမ်းကျင်သူပါမှာဆိုတော့သူကပြောတယ်အင်ဒိုနီးရှားမှာလည်းဒီလိုပဲတွေ့ရတယ်သူတို့ပြောင်းလဲခါစားမှာဆိုပြီးတော့ဆိုအဲ့ဒီဟာလေတဖြည်းဖြည်းတော့သူတို့မကျွော်ဖြစ်လာလိမ့်မယ်ဆိုတော့ပြောတယ်ဆိုမြန်မာနိုင်ငံမီဒီယာလောကကိုရောကိုစော်ဝင်းနိုင်အဲ့ဒီ activist အမြင်နဲ့ neutral media နဲ့နည်းနည်းလေးဒီဘက်ကိုရိမ့်လာပြီးတော်လေးသဘောထားအဲ့ဒီ activist သဘောထားတွေပြောင်းလဲလာပြီလို့ထင်တာအ
ဲအဲ့ဒါတော့တိတ်ပြီးတော့ထူးခြားမှုမရှိသေးဘူးလို့ကျွန်တော်တော့မြင်တယ်အာဒါပုံမှန်လင်းလင်းကျွန်တော်တို့ဝန်ခါမယ်ဆိုရင်တော့ကျွန်တော်တို့မီဒီယာအထူးသဖြင့်ပြည်ထဲမှာရှိနေတဲ့မီဒီယာရဲ့ဟိုရင့်ကျက်မှုပေါ့နော် maturity ကတော်တော်လေးတော့လူသေးတယ်လို့ကျွန်တော်ကထင်တယ်။ဩဗမာပြည်မှာရှိတာ activist media သမားနဲ့ဟိုဘဝရည်တည်ရေးအတွက်လုပ်တဲ့ media သမားနှမျိုးလောက်အဲ့လိုမျိုးနှကန့်လောက်ပဲလို့မြင်။ media အတွက်တည်တည်တန်းတန်းလုပ်နေတဲ့လူရှိတယ်။သို့တော့ရှားပါသေးတယ်။ကျွန်တော်တို့အချိန်တော်တော်လေးလို့ယူရအောင်မယ်လို့ထင်ပါတယ်။ဟိုအများစုကနေပြီးတော့ media ဟာ media ကျင့်ဝတ်နဲ့အညီ media လုပ်ငန်းကိုပဲလုပ်ရမယ်ဆိုတော့ပုံစံမျိုးပေါက်လာအောင်လူများစုကပေါ့နော်အဲ့လိုမျိုးပုံစံပေါက်လာအောင်တော့အချိန်အတိုင်းတာတစ်ခုတော့လုပ်အောင်မယ်ထင်ပါတယ်။
တော့ပြောတကယ် neutral ဗမလိုက်ဖက်နဲ့ media ပြပြပြင်းရေးတာကို media ပြိသက်ပေါ်လေ media ကိုဖတ်တဲ့မြန်မာပြိသက်ကလူလူရောလက်ခံပါရဲ့လားတစ်ဖက်ဖက်စောင့်ပြီးရေးတာအခုဆိုရင်မျိုးသားရေးကိုဥစားပြီးပြီးတော့ရေးကြတယ်ဘာညာဟုတ်တယ်မလားဆိုတော့အဲ့လိုဟာမျိုးကိုများပို့ပြီးတော့တိုက်နေကြသလားဆိုတာလေးစဉ်းစားမိတယ
်ကျွန်တော်ကတော့အဲ့ဒီကိစ္စကတော့ media နဲ့ပတ်သက်ရင်အရေးကြီးဆုံးအခုလက်ရှိဖြစ်နေတဲ့ကိစ္စလို့ကျွန်တော်ကမြင်မိတယ်ဘာလို့လဲဆိုတော့ငါလူမဟုတ်ရင်တော့ငါရံသူပဲဆိုတဲ့ဟာပဲမြင်နေကြတယ်လူမှုကွန်ရက်တွေကလည်းအခုကအမတန်ကြေပြန့်တော့ကိုရေးကျင်တာကိုကိုယ့်အနေကိုဆွဲပြီးတော့ရေးလို့ရတဲ့အခွင့်အရေးရှိနေတော့တော်တော်လေးကိုစီးချဖို့ကအမတန်လွယ်တဲ့ကိစ္စဖြစ်နေတယ်ဆိုတော့သတင်းမီဒီယာကြီးတွေပေါ့နော်ကျွန်တော်တို့အများစုကလက်ခံထားတဲ့ VOA BBC RFA စသဖြင့်ဒီမီဒီယာကြီးတွေဗာပြည်တိုင်းမှာဆိုတော့11တို့လို The Voice တို့လိုမျိုး7 Media တို့လိုမျိုးဟိုတိတ်ခါရှိရှိနဲ့ဟိုပေါ့ရက်တည်နေတဲ့သတင်းဌာနအကြီးကြီးတွေပေါ့အဲ့ဒါကြီးတွေအပေါ်မှာလူတို့ရဲ့အမြင်ကလည်းဟိုပြောင်းလဲဖို့တော့လိုလိမ့်မယ်ထင်တယ်။ဘာလို့လဲဆိုတော့ဟိုကျွန်တော်တို့ကမက်ဆင်ဂျာတက်တက်တာဖြစ်တယ်။ဟိုကျွန်တော်တို့ကပြောလိုက်တဲ့အတွက်ကျွန်တော်တို့ရဲ့သဘောမဟုတ်ဘူးဆိုတာကိုလူတို့ကမသိသေးဘူး။အဲ့ဒီလူတို့ရဲ့ရင့်ကျက်မှုကလည်းအဲ့ဒီဘက်မှာအားနည်းနေသေးတယ်လို့ကျွန်တော်ကမြင်တယ်။ဆိုတော့အဲ့ဒီဟာကတော့လူတို့အနေနဲ့ရင့်ကျက်လာဖို့ကတော့တော်တော်လေးအရေးကြီးတယ်ထင်တယ်။
ဥကြောဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00တိုင်းတိုက်ရိုက်လေးလိုက်စီစဉ်မှာဖအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါရှင
်ဆရာကြီးများရှင်မော်ရီယိုမှာလွတ်တော်ကြားပြရွေးကောက်ပွဲတွေဆင်းပါဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတချို့ထပ်မံပေါ်ထွက်လာနေပါတယ်နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအသိုင်းအဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခက်အခဲကဘယ်လောက်ထိအရေးကြီးပါလဲဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စီးရီးညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးပေးပြလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်တဲ့ကြားတဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက် file နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ bubbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အားကစားကဏ္ဍပါဒီတရင်မှာအားကစားအစီအစဉ်မှာတော့မေလ16ရက်နေ့မှာကမ်းမဲ့ Europa League ဘောလုံးပွဲသုံးသပ်ချက်မြန်မာလက်ရွေးစင်အသင်းနှီးပြတဲ့အဖြစ်ဂျာမန်နိုင်ငံသားပဲဖြစ်လာအောင်မလားဆိုတော့ねမြန်မာမိန်းကလေး U16 အသင်းရဲ့စွန့်ဆောင်ချက်တွေအကြောင်းနာဆင်ကြမှာပါ။ကိုကျော်ကျော်သိန်းကတင်ဆက်ထားပါရစေ
။ဒီနေ့ကနေနောက်ထပ်နှစ်ပတ်အကြာမှာ Europa League ဘောလုံးပွဲရှိပြီး ပြင်သစ်အသင်းမာဆုနဲ့စပိန်အသင်းအတလက်တီကိုကစားကြမှာပါဒီတစ်ချိန်ဘောလုံးပွဲမှာမြန်မာဘောလုံးပြိုင်ပွဲအများစုအားပေးကြတဲ့အင်္ဂလိပ်အသင်းတွေတသင်းမှဘောလုံးပွဲတက်မလာနိုင်ပါဘူးအာဆင်နယ်တသင်းနဲ့သာဆင်မီဖိုင်နယ်အဆင့်ထိတက်လာနိုင်ပြီးအာဆင်နယ်ကလည်းအတလက်တီကိုအသင်းကထုတ်ချထားခဲ့တာပါဆိုတော့အခုဘောလုံးပွဲကန်ကြမဲ့မာဆုနဲ့အတလက်တီကိုနှစ်သင်းမှာကောဘယ်အသင်းအတွက်ကဒီဥရောပဖလားကိုရဖို့ပူပြီးအရေးကြီးပါလဲအားကစားကြောင်ရှင်ကိုဝနကိုကအခုလိုသုံးသပ်ပါတယ
်အရေးကြီးတာပြောမယ်ဆိုတော့မာဆီကတော့ပူပြီးအရေးကြီးတာဘာဖြစ်လို့ဆိုတော့ပြင်သစ်လီမှာမာဆီကအခုလက်ရှိအခြေအနေမှာတော့ဒီတန်းစီစရာအဆင့်လေးမှာပဲရည်တည်နေပါတော့အဆင့်လေးမှာရည်တည်နေတော့ဒီတခြားအီတလီတို့ဒီဂျာမနီတို့ဒီအင်္ဂလန်လေးတွေမှာကျတော့အဆင့်လေးတင်းရဝင်ဝင်ရဒါပေမဲ့ပြင်သစ်လီမှာကျတော့ပြောရဒီကိုယူဖီရှယ်အဆင့်မိတ်နေတော့ပေါ့နော်အစလေးတည်းကဝင်ဝင်နေရဘဲတော့ဒီမာဆေးကဒီ Global League Final မှာသူကနိုင်မကိုတော့ Champion League ကိုဝင်ဝင်ရမှာအဲ့လိုအနေထားဖြစ်နေတယ်ဒါပေမဲ့ဒီ Atletico အတင်းတို့ကြတော့သူကအခု La Liga မှာသူကအဆင့်နဲ့ဆို Champion League ကိုဝင်ဝင်ရပြီလားအဲကြောင့်လို့ဒီ Global League မှာသူက Final မှာဘုံမဆွဲဘူးဆိုတော့လေသူက Champion League ဝင်ဝင်ရတော့ဒါရဖို့ကထိခြားနေပြီလို့အဲ့တော့ဘယ်အတင်းတို့ကအရေးကြီးဆုံးဖြစ်လဲဆိုတော့ဒါမာဆေးတို့ကတော့မဖြစ်မနေနိုင်မကိုအချမ်းမင်းလေးဝင်ဝင်တည်ချမဲ့နေတာဖြစ်နေတယ်ပေါ့
ဟုတ်ကဲ့ဆိုတော့မာဆယ်နဲ့အက်တလက်တီကိုနဲ့ဒီကျွန်တော်တို့ယူရိုပါလိဂ်မှာတွေ့ခဲ့တဲ့တမိုင်းကြောင်းအချင်းလေးလည်းပြန်ပြောပြပါအောင
်ဟုတ်ကဲ့ဗျအဲတမိုင်းကြောင်းပြောရရင်တော့သူမတင်း2009ပေါ့နော်ယူရိုပါလိဂ်ပြိုင်ပွဲမှာတော့မတွေ့ဘူး2009ချန်ပီယံလိဂ်ပြိုင်ပွဲမှာတော့တွေ့ဘူးရယ်အောက်စုအဆင့်မှာပေါ့နော်အဲ့တော့ပထမအကြိမ်မှာအက်တလက်တီကနှစ်ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့ဒုတိယအကြိမ်မှာကတော့မာဆေးပြန်ပါပေါ့နော်မာဆေးနဲ့စီးစီးတေးပဲကြာသွားတယ်ဗျအဲ့တော့ဒီဒီကြိမ်တွေ့ဆိုမှုကတို့ရဲ့၃ချိန်မြောက်ကြံခဲ့ပေါ့နော
်ဟုတ်ကဲ့ဒီဒီကြိမ်ထဲမှာဒါ၃ချိန်မြောက်ဆိုတော့နောက်တစ်ခုကမာဆယ်ကကျွန်တော်လေ့လာထားသလောက်99မှာယူရိုပါလိဂ်ဖိုင်နယ်တက်တယ်ပါမားကို၃ဂိုးဂိုးမရှိနဲ့ရှုံးတယ်2004မှာတခါတက်တယ်ဗလန်စီယာကို၂ဂိုးဂိုးမရှိနဲ့ရှုံးတယ်ဗလန်စီယာ
ကိုဟုတ်ကဲ့
ဆိုတော့သူကဒါ14နှစ်ကြာပြီးတော့မှဒီယူရိုပါလိဂ်ဖိုင်နယ်ကိုတက်တာပေါ့အက်တလက်တီကိုကြတော့သူက၂ချိန်နိုင်ဘူးတယ်2010မှာ၁ချိန်2012မှာတစ်ချိန်နှစ်ချိန်နိုင်ဘူးရယ်ဆိုတော့
ဟုတ်ကဲ့က
အက်တလက်တီကိုကဒီပွဲမှာပို့ပြီးတော့ဖလားပိုင်ဆိုင်မှုပုံများထားတယ်နှစ်ချိန်ဆိုတော့အခုလာမယ့် final မှာကြာတော့မာဆယ်နဲ့အက်တလက်တီကိုနဲ့မှာအတွေ့အကြုံနဲ့ကစားသမားတွေရဲ့ပါဝါပေါ့လေအဲ့လိုရှင်းမယ်ဆိုရင်ဘယ်အသင်းကပိုအားတာတယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဲကစားသမားအင်အားတော့အားလုံးလည်းသိကြပါနော်သိကြအက်တလက်တီကိုကပို့ပြီးတော့တားတယ်ကသူတို့မှာဒါအတွေ့အကြုံရှိတဲ့ player တွေအများကြီးရှိတယ်2014ဒီ Champion League Final နဲ့ဒီ2016 Champion League Final ကစားထားတဲ့ဒီကစားသမားတွေအများကြီးရှိတယ်။ဒီမာဆီကျတော့ဒါကအခုပြောခဲ့သလိုပဲ2004ခုနှစ်မှာနောက်ဆုံးဒီ Europa ဘလူးပွဲကိုနောက်ဆုံးရောက်တာပေါ့နော်။အဲဒီနောက်ပိုင်းမှာတခါမှမရောက်ခဲ့ဘူး။အဲ့တော့ဟိုဘလူးပွဲကစားမှာလည်းဒါမာဆီကစားသမားတွေပဲပေါ့နော်။2004နောက်ဟိုပထမဆုံးအပြင်ဖြစ်နေတယ်။အဲ့တော့အတွေ့အကြုံချင်းရှင်းလိုက်မယ်ဆိုရင်ဒါအတလတီကိုကဒါတိတိတာတာကြီးကိုရိုင်းကြီးကိုတားနေတယ်။အဲ့တော့ဒီကစားသမားအင်အားချင်းကြီးမယ်ဆိုလဲတာအက်တလက်တီကိုမှာဒါဒီပြင်းပင်းကဂရစ်မန်တို့ဒီတိုက်စစ်ပါဘူးကဒီကိုကိုဆွာလို့ရှိတယ်ကွင်းလယ်မှာဆိုရင်လဲဒီကာဗီတို့ဆွာပြီးကွက်တို့ပေါ့နော်နောက်နောက်တန်းမှာဆိုရင်လဲအဂိုရင်တို့ဒီဖလီဗီလူကလည်းဒါတရားနေပြန်ကောင်းလာရင်ဆိုတော့ဒီနေရာဆုံးမှာဒီတော်တော်လေးကိုအင်အားတောင်းတောင်းတင်ရှိနေတာပေါ့နော်ဒါမာဆီမှာတော့ရင်တော့ပရီးမီယာလိမှာကစားဘူးလေပေါ့နော်ပေရဲတို့ကလည်းကောင်းတယ်နောက်ပြီးတော့တောင်းပန်မှာဆိုရင်ဒါတူဘယ်လိုပါလို့လဲရှိတယ်သူတို့ကလည်းဒီယူဘာလိတဲမဲမှာတော့ခြေစွမ်းကြီးပြထားအကိုးကြီးတင်ထားတယ်အဲ့တော့ဒီမာဆီရဲ့အာသာချက်ကတော့တိုက်စစ်တာပြောတိုက်စစ်တော့အကောင်နဲ့ခက်စစ်ကတော့အကောင်နဲ့လို့လဲပြောလို့မရဘူးဆိုးရလို့လည်းပြောလေလက်လက်ပေါ့နော်အဲ့တော့နှစ်သင်းရှင်မယ်ဆိုတော့ဒီအက်တလက်တီကူကတော့ဒီကစားသမားအင်အားတော့တွေ့ကြုံပိုင်းအောင်ပို့ပြီးတော့တားတယ်အဲမာဆီကတော့အခုလက်ရှိအနေထားမှာတိုက်စစ်ပိုင်းအားဒါတိတ်တေမစိုးရင်လည်းတကယ်ရှင်ပြီးတော့ကစားတဲ့အချိန်မှာတော့အက်တလက်တီကိုကတော့အဆောက်အအုံတာတယ်လို့ကျွန်တော်ကထင်ပါတယ
်ကဒီမလေးရွေးစဉ်အသင်းဇက်တိုက်လူရှုံးပွဲတွေနဲ့တွေ့ကြရပြီးတဲ့နောက်လူရွေးစဉ်တဲ့နီးပြအဖြစ်နှစ်တော်ကြာလှုပ်လာတဲ့ဂျာမန်နိုင်ငံသားဂက်ဆစ်စီနဲ့မြန်မာဘောလုံးအဖွဲ့ချုပ်တို့လမ်းခွဲလိုက်ကြပါတယ်အခုတခါလဲမြန်မာဘောလုံးအဖွဲ့ချုပ်ဟာဂျာမန်နီးပြအဖွဲ့တစ်ဖွဲ့နဲ့ပဲတွေ့ဆုံစကားပြောဆိုတာတွေလုပ်နေပါတယ်ဆွစ်ကလပ်ဂျာမန်ကလပ်နဲ့အင်္ဂလန်ကလပ်အသင်းတွေမှာကွင်းလယ်လူဖြစ်ကစားခဲ့ပြီး2004ခုနှစ်မှာအနာယူပြီးတဲ့နောက်နီးပြဘဝပြောင်းလဲခဲ့တဲ့အသက်48နှစ်အရွယ်အန်ထွိုင်းဟေးဟာလီဆိုတိုဂမ်ဘီယာလိုင်ဗီးရီးယားကင်ညာနဲ့အခုနောက်ဆုံးရဝမ်ဒါနိုင်ငံတွေရဲ့လက်ရွေးစင်အသင်းတွေမှာနီးပြအဖြစ်လုပ်ကိုင်ခဲ့သူဖြစ်ပါတယ်ဒီကရတဲ့ရင်ဘတ်အတွင်းမြန်မာဘောလုံးလောကမှာဒေါ်လီပြောဆိုခဲ့ကြတဲ့အကြောင်းတစ်ခုကတော့အင်ဒိုနီးရှားမှာမင်္ဂလေး U16 ပြိုင်ပွဲဝင်မြန်မာအသင်းနဲ့မလေးရှားတို့ပွဲမှာ
အသင်းကောင်းဆောင်မြန်နိုးခင်ရဲ့ free kick ကံကြံနှလုံးပဲဖြစ်ပါတယ်။ဒီမှာအသင်းဟာမြန်နိုးခင်ရဲ့အဲ့ဒီ free kick ဂိုးတွေနဲ့ပဲမလေးရှားကို2ဂိုးတကူနဲ့အနိုင်ရခဲ့တာပါ။မြန်နိုးခင်ရဲ့အလွတ်တကံဘောတွေဟာအရက်အခေါ်ကြကန်းဆန်ဦးတူရာလာတကယ်ကြနာတည်ကြတဲ့လေ့ကျင့်မှုနဲ့အတွေ့အကြုံတွေကနေရလာတဲ့ရလလာဒါမှမဟုတ်ဘောလုံးမှော်အောင်နေတာကြောင့်ပါလား။အားကစားဆောင်မရှင်ကိုဝနာကိုကတော့အခုလိုသုံးသပ်ပါတယ်
။ကျွန်တော်ဖင်ကတော့သူအတွေ့အကြုံကလည်းသူကတော်တော်လေးရှိရတယ်။အခုမှအသက်က15နှစ်လောက်ပဲရှိသေးတာ။နောက်ကလေ့ကျင့်မှုအားနဲ့သူရဲ့အတွေ့အကြုံဒီမော်ချေစွမ်းကြောင့်လို့ထင်တယ်။ဘာလို့လဲဆိုတော့သူကဒီ2012လောက်ကတည်းကနော်ဒီ U17 ကတည်းကနော်အာရှပွဲတော်တွေရောဒီအာဆီယံပွဲတော်တွေရောဒီချေစွမ်းပွဲတွေပါအများကြီးသွားကံမှုတွေကတော်တော်လေးပဲဒီနိုင်ငံကပွဲ6ပွဲလောက်ကပ်ပူရယ်ပေါ့နော်အဲ့တော့သူ့မှာအတွေ့အကြုံတွေရရှိနေပြီလေ့ကျင့်မှုတွေရရန်ကောင်းနေပြီအဲ့ဒီလေ့ကျင့်မှုတွေအကျိုးရလဒ်တွေကဒီမလေးရှားနဲ့ပုံမှန်တို့ဒီဆလာပါပါဖရီကစ်ကိုတွေးနိုင်တယ်လို့ထင်ကြတယ်ဒီကိုနှစ်ခုမှကြည့်မယ်ဆိုလဲဖရီကစ်ရတဲ့နေရာတူတူလောက်ပဲရှိတယ်ကပထမကူကတော့အရင်မမြင်ကြဘူးပါရှော့ကိုတခါလေးသွားတာဒုတိယကူကျတော့ဘောကနေအမြင်ဘောပေါ့နော်အမြင်ဘောကန်ပြီးတော့တခါလေးဝင်သွားတာဗျတချို့ကတော့ဒီကိုကပေါ့နော်ဒီမလေးရှားကိုယ်သမားမကောင်းဘူးလို့လည်းပြောကြတယ်ဗျတကယ်တမ်းကြည့်မယ်ဆိုတော့ကိုယ်ဝင်သွားတဲ့ပုံစံလုံးဝပါရှော့ပေါ့နော်ဒီလိုင်းရင်းစဉ်ကိုယ်သမားအမျိုးသမီးကိုယ်သမားတွေတော့မှပဲဒီမဖမ်းနိုင်တော့တဲ့အခြေအနေပဲကြာအဲ့တော့ဒီကိုကလုံးဝ perfect ဖြစ်တဲ့ကိုယ်လို့လည်းကျွန်တော်ထင်တယ
်အခုဒီစီဇန်ကိုအတန်လွင့်နေမှာတော့မြန်မာ U16 အမင်းကလေးအသင်းဟာအုပ်စုနောက်ဆုံးပွဲဖြစ်ဖိလစ်ပိုင်အသင်းနဲ့ကံပြီးခြင်းဖြစ်နေပါပြီဒီမတိုင်ခင်နှစ်ပွဲနိုင်တစ်ပွဲတည်းရေနဲ့အလားအလာကောင်းနေတဲ့မြန်မာ U16 မင်းကလေးအသင်းအောင်မြင်မှုဆက်ရမယ်လို့ယုံကြည်ပါကြောင်းတင်ပြရင်းဒီသတင်းပတ်အားကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ။ရှင်လန်းချမ်းမြေကြပါခင်ဗျာ
။အပတ်စဉ်အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနက်ဖြန်ကြာတာပင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။ VOA ကနေအခုအတန်လွှင့်နေတဲ့တနိုင်းစာအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ခရော့ကျန်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကွန်လင်းကပြောပြပေးပါဦး။
မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လည်လွတ်မြောက်လာပြီးနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပြီဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။လွတ်မြောက်လာသူ၃ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပုံရကြောင်းလဲ Twitter အင်တာနက်လူမှုကွန်ရက်ကနေသမ္မတထရန့်ဒီနေ့ပဲပြောလိုက်တာပါ။သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်းတို့ရဲ့ထိပ်သီးတွေ့ဆုံမှုအတွက်ကြိုတင်စီစဉ်မှုဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုတောင်းခဲ့ပြီးတဲ့နောက်ဖမ်းဆီးခံအမေရိကန်တွေလွတ်မြောက်လာတာလည်းဖြစ်ပါတယ်။ယူနိုက်တက်နဲ့ကမ္ဘာ့အရေးကြီး၆နိုင်ငံတို့ကြားလွန်ခဲ့တဲ့၃လလောက်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူဆန္ဒပြချက်နဲ့အမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ကျန်နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကတိပြုပြောဆိုလိုက်ကြပါတယ်။ပြည်တွင်းနိုင်ငံရဲ့ဝန်ကြီးရှာဝီလာဒူရန်ကတော့သဘောတူညီချက်ပြပြမသွားသေးတဲ့အကြောင်းဒီနေ့ပဲပြောဆိုခဲ့တာပါ။ရုရှားနဲ့ဂျာမနီနိုင်ငံရဲ့ဝန်ကြီးတွေလည်းမော်စကိုမြို့တော်မှာမနက်ဖြန်အီရန်နဲ့ဆွေးနွေးဖို့စီစဉ်ထားပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့2015အီရန်နျူကလ িয়ার သဘောတူညီချက်ကိုကာကွယ်ဆက်လျှောက်သွားမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ထောက်လိုင်းဝန်ထမ်းအောင်လည်းဖြစ်ဒုတိယညွှန်ကြားရေးမှူးလည်းဖြစ်တဲ့ဂျင်နာဟက်စတယ်ကိုအေဂျင်စီရဲ့အကြီးအကဲဖြစ်ဒီပြုခန့်အရေးထက်လွတ်တော်ထောက်လိုင်းကော်မတီမှာကြားနာဆစ်ဆင်းနေပါတယ်။ကြားနာပွဲအတွင်းမှာတော့ CIA ရဲ့ချင်းတဲ့စစ်ကြောရေးနည်းစနစ်တွေကိုပြန်လည်ရှင်းသုံးတော့မှာမဟုတ်တဲ့အကြောင်းဒုတိယညွှန်ကြားရေးမှူးကပြောဆိုသွားခဲ့တာပါ။အာဖဂန်နိုင်ငံမြို့တော်မှာဒီလာတဲ့ဒုတိယအချိန်ကြီးမားတဲ့ဘုံခွဲတက်ခတ်မှုဖြစ်ကာဘူးမြို့တော်အနောက်ဘက်နဲ့အလယ်ဘက်ကနေရာတချို့မှာဒီနေ့မွန်းလွယ်ပိုင်းကအထူးကံဘုံခွဲတက်ခတ်မှုတွေဖြစ်ခဲ့တဲ့အကြောင်းပြည်ရဲဝန်ကြီးဌာနကအတည်ပြုလိုက်ပါတယ်။နယ်မြေ73လို့လူသိများရဲ့ရဲတပ်ဖွဲ့ဌာနရုပ်ရှိတဲ့နေရာမှာစစ်သွေးကြွအများပြားကစတင်တက်ခတ်ခဲ့ရမှာရဲတပ်ဖွဲ့ဝင်တို့သေဆုံးခဲ့တဲ့အကြောင်းပြည်ရဲဝန်ကြီးဌာနပြောခဲ့သူနာချစ်တန်နေရှာတီဗီပြောဆိုခဲ့တာဖြစ်ပါတယ်
။တင်ပြအချင်းချက်ကိုကောင်းလင်းဦးကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဘန်စကီဖြစ်ပါတယ်။ PO American ရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နိုင်ခွဲနဲ့9နိုင်ခွဲထိလိုင်းဒိုမီတာ24 kHz 11.3 ညလိုင်းဒိုမီတာ32 kHz 9.25 နဲ့လိုင်းဒိုမီတာ40 kHz 9.30 တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ PO ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွန်ရှင်လာပါစေရှင်။ကျေးမွန်ပါပါ
This program has come to you from the Voice of America, Washington.